Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington myo raw VOA American tan ga ni 2018 khu ni July la 14 ye sani ne ne khin season go Myanmar sanaw chain mane 6 nai ga ni 9 nai thi line to meter 30 40 48 tu ga ni dai yai thon lwin paw ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်သိမ်းပြောပြပါပါအမေရိကန်နဲ့ပြည်ထောင်ချာဆက်ဆံရေးအဆင်ပြေဖြစ်နေပြီဆိုတဲ့သတင်းတွေကိုပြောချတဲ့အနေနဲ့ဆက်ဆံရေးတိတ်ကိုကောင်းတဲ့အကြောင်းသမ္မတထရမ်ကပြောပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဲ့တမိဖြစ်သူတို့ကိုနိုင်ငံပြန်ရောက်ချင်ပါပဲဖမ်းဆီးလိုက်ပါတယ်ကမ္ဘာဖလားဘောလုံးပွဲတတိယနေရာလူပွဲဖြစ်ဘယ်လ်ဂျီယံနဲ့အင်္ဂလန်တို့ဒီညကစားကြမှာဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစီဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီတိုင်းနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတော့လူပေါင်းထောင်နဲ့ချီပြီးအကြီးအကျယ်ဆန္ဒပြခဲ့ကြပါတယ်ဒါကတော့လူတွေထောင်နဲ့ချီပြီးလန်ဒန်မြို့မှာဆန္ဒပြနေကြတဲ့အတန်တွေပါသူတို့ဘာကြောင့်ဆန္ဒပြကြသလဲဒီတိုင်းဝင်ကြီးချုပ်ထရေဇာမေကိုသမ္မတထရမ့်ကဘာတွေဝေဖန်ခဲ့သလဲစတာတွေကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ရှင်နောက်တစ်ခါသတင်းပေးပို့ချက်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ထိုင်းနိုင်ငံမှာကုန်တိုက်ကြီးကခိုးယူလာတဲ့ဘဏ်ကတ်တွေကိုသုံးပြီးတော့ဈေးဝယ်လာကြတဲ့သူတွေထဲမှာမြန်မာနိုင်ငံသူ2ဦးပါဝင်နေတဲ့အကြောင်းနဲ့မြန်မာနိုင်ငံကငားတင်ပို့မှုကိုအရှိအလယ်ပိုင်းဒေတာက Sorry Arabia နိုင်ငံကရက်ဆိုင်လိုက်တဲ့အတွက်ပြည်တွင်းဈေးကွက်မှာရိုက်ခတ်လာနေကြောင်းသတင်းပေးပို့ချက်စာရာတွေကိုကြားဖို့ရှိပါတယ်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစာရာတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်။အမေရိကန်နဲ့ပြည်ထောင်ချာဆက်ဆံရေးဟာအမြင့်ဆုံးအဆင့်အထူးဆက်ဆံရေးအခြေအနေမှာရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါတယ်။ဒီဒီမှာဆောင်ရည်အများဆုံးဖြစ်တဲ့သတင်းစာရဆောင်နဲ့တွေ့ဆုံမိမြန်းကမှာသူပြောထားတာတွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးနောက်ထပ်အဆမပြေဖြစ်ပြန်ပြီဆိုတဲ့သတင်းတွေကိုပဲချလိုက်တာလည်းဖြစ်ပါတယ်။ The Sun သတင်းစာနဲ့တွေ့ဆုံမိမြန်းကမှာသူပြောထားတာတွေကိုပြည်ထောင်ဝန်ကြီးချုပ် Theresa May ရဲ့ Checkers ကြီးလက်ဆိုင်တော်ပြင်ပမှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတ Trump ကကောက်ွယ်ပြောဆိုပါတယ်။သတင်းစာနဲ့တွေ့ဆုံမိမြန်းကမှာသူဝေဖန်ပြောဆိုထားတာတွေနဲ့ပတ်သက်ပြီးမေးခွန်းတစ်ခုကိုပြန်ဖြေထားမှာသမ္မတ Trump ကဝန်ကြီးချုပ်နဲ့ပတ်သက်ပြီးကျွန်တော်ပြောထားတာတွေကိုသတင်းစာကမဖော်ပြပါဘူး။သိကောင်းတဲ့ကိစ္စတွေကိုကျွန်တော်ပြောထားပါတယ်လို့ပြောပါတယ်။သတင်းစာနဲ့တွေ့ဆုံမိမြန်ကန်တွင်ဝန်ကြီးချုပ်မေနဲ့ပတ်သက်လို့သူအကောင့်ပြောထားတာတွေကိုသတင်းစာကကောင်းစင်တက်မဖော်ပြဘူးလို့သမ္မတထရမ့်ကဆိုပြီးအဲ့ဒါကိုသူတို့ကောင်းစင်တက်ဖော်ပြရင်ကောင်းမှာပါပဲလို့ပြောပါတယ်။သမ္မတထရမ့်ကအင်္ဂလန်နဲ့စကော့တလန်တို့ကိုတွားရောက်ပြီးတဲ့နောက်ရုရှားသမ္မတပူတင်နဲ့တနင်္လာနေ့ထိပ်သီးစည်းဝေးလုပ်မဲ့ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့ကိုခီးစက်မှာဖြစ်ပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးရင်ထုတ်လင်းဖို့ရှိပါတယ်။
ပြည်ထောင်နိုင်ငံကိုရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုဆက်ဆံရေးဟာအဆင့်အမြင့်ဆုံးအထူးကောင်းမွန်တဲ့အခြေအနေမှာရှိနေတယ်လို့တောက်ကြနေကပြောကြားလိုက်ချိန်မှာပဲပြည်ထောင်နိုင်ငံသားထောင်ပေါင်းများစွာကတော့လန်ဒန်နဲ့အခြားမြို့ကြီးတွေမှာသမ္မတထရမ့်ကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ပြည်ထောင်ကလူပင်းကြိုက် The Sun သတင်းစာနဲ့တီးတန့်မေးမြန်းခန်းမှာဝန်ကြီးချုပ် Theresa May ကိုဝေဖန်ခဲ့ပြီးနောက်သမ္မတထရမ့်ကဝန်ကြီးချုပ်မေကြောင့်အမေရိကန်ပြည်ထောင်နှစ်နိုင်ငံဆက်ဆံရေးအထူးအခြားဆုံးအခြေအနေရောက်ရှိနေတယ်လို့ပြောလိုက်တာပါEU ဥရောပသမဂ္ဂကနေပြည်ထောင်နှုတ်ထွက်မဲ့ဆိုတော့ဝန်ကြီးချုပ်မေရဲ့အစီအစဉ်ဟာ EU ကိုအလျှော်ပေးလွန်းတဲ့အချက်တွေပါနေတာကြောင့်သမ္မတထရမ့်က Theresa May ကိုဝေဖန်လိုက်ပြီးအဲ့ဒီတိုင်းနှုတ်ထွက်မဲ့ဆိုရင်ပြည်ထောင်အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်တွေပြပြသွားနိုင်တယ်လို့သတိပေးလိုက်ပါတယ်။တစ်ဖက်မှာလည်း EU ရဲ့မူဝါဒကိုဆန့်ကျင်နေတဲ့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ဟာခေါင်းဆောင်ဖြစ်တဲ့သူလို့သမ္မတထရမ့်ကချီးကျူးပါတယ်။ထရမ့်ဆန့်ကျင်သူဆန္ဒပြသူတွေကတော့သမ္မတထရမ့်ဟာခွဲခြားဆက်ဆံတတ်သူဆန့်ကျင်မဲ့လိင်တွေပေါ်ချိုးနှိမ်တတ်သူသူ့ရဲ့ဒီဇဲကတော့ပြောင်းသွားမှာမဟုတ်ဘူးလို့ဖော်ပြကြပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်မှုလျှို့ဝှက်ကြံစီမှုနဲ့ရုရှားစစ်ထောက်လိုင်းရဲ့အရာရှိ12ယောက်ကိုတရားစွဲဆိုဖို့အမေရိကန်ဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒါဟာဖြင့်ရွေးကောက်ပွဲမှာရုရှားဝင်နှောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုကရုရှားနိုင်ငံသားတွေပေါ်တရားစွဲဆိုထားတာတွေလည်းနောက်ဆုံးပေါ်လာတဲ့ဖြစ်ရပါ။တောက်ကြနေကဆုံးဖြတ်ချက်ထဲမှာယူကော့ဘုံမှာရုရှားဝင်နှောက်တဲ့ပုံစံနှစ်မျိုးတွေကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောက်လိုင်းရဲ့အဖွဲ့ကလုံဆောင်တယ်လို့ဆွဆွဲထားပါတယ်။အဲဒါကတော့ဟီလာရီကလင်တန်ရဲ့သမ္မတယူကော့ဘွဲမဲဆွေစည်းဝေးအဖွဲ့ဥက္ကဋ္ဌအပါအဝင်လိုအားပေးတွေနဲ့ဝန်ထမ်းတွေရဲ့အီးမေးလ်တွေကိုခိုးဝင်ပြီးအီးမေးလ်တွေနဲ့တခြားထောက်ထားတွေကိုလူသိရှင်ကြားထုတ်ပြန်တယ်လို့ရပါ။ရုရှားဝင်နှောက်တဲ့နောက်ပုံစံတစ်မျိုးကတော့စိန့်ပီတာစပတ်မြို့အခြေဆိုင် Internet Resource Agency ဆိုတဲ့ကုမ္ပဏီကဂျန်စီအကွက်ချပြီးမဲဆန္ဒရှင်တွေရဲ့သဘောထားကိုလွှမ်းမိုးဖို့ဆိုရှယ်မီဒီယာပေါ်မှာနှီးမျိုးမျိုးနဲ့အကြီးအကျယ်လှုံ့ဆော်တာပါအ အဲ့ဒီကုမ္ပဏီရဲ့ဝန်ထမ်း12ယောက်နဲ့ဗန်နောင်ွေထောက်ပံ့သူတို့ကိုတရားစွပ်ဆိုဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်ထားပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟဲဆင်ကီမြို့တော်မှာထိပ်သီးဆွေးနွေးလို့မဲ့တနင်္လာနေ့မတိုင်ခင်လေးမှာပဲရုရှားထောက်လွှမ်းရေးအရာရှိတွေကိုအခုလိုတရားစွပ်လိုက်တာပါ။သမ္မတထရမ့်ကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ကိစ္စသမ္မတပူတင်ကိုတေချာပေါက်မေးမယ်လို့တောက်ကြနေတဲ့တင်းစာရှင်းလင်းပွဲအတွင်းပြောထားပါတယ်
။လာမယ့်တနင်္လာနေ့ဖင်လန်နိုင်ငံမှာရုရှားသမ္မတပူတင်နဲ့တွေ့တဲ့အခါ2016အမေရိကန်ရွေးကောက်ပွဲကိုရုရှားတို့ကကြားဝင်နှောက်ယှက်ခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတပူတင်ကိုသူပြပြသားသားမေးသွားမယ်လို့သမ္မတဒိုနယ်ထရမ့်ကတောက်ကြနေမှာပြောကြားလိုက်ပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုပြီးပြည်ထောင်စုစုံစမ်းရေးကော်မရှင်ကစစ်ဆေးခဲ့တာဟာတသက်မဲ့တရားခံရှာတဲ့ပွဲတစ်ခုသာဖြစ်တယ်လို့သမ္မတထရမ့်ကသတ်မှတ်ထားတာပါအဲ့ဒီစစ်ဆေးချက်တွေကြောင့်အမေရိကန်ရုရှားဆက်ဆံရေးအတော်ကိုထိခိုက်ခဲ့ရကြောင်းရုရှားနဲ့ဆက်ဆံရေးကောင်းမွန်လာဖို့ကိုရောသမ္မတပူတင်နဲ့ဆက်ဆံရေးကောင်းမွန်လာဖို့ကိုပါမျှော်လင့်ထားကြောင်းကိုလည်းသမ္မတထွန်းကဗီဒီယိုဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်။2016ရွေးကောက်ပွဲကာလတုန်းကဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာကော်မတီရဲ့အီးမေးလ်တွေကိုရုရှားနိုင်ငံသား12ဦးကဟက်လုပ်ခဲ့တယ်ဆိုပြီးအထူးစုံစမ်းစစ်ဆေးရေးမှူးကပြောကြားခဲ့ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ32 kHz 933 32 kHz 4683 32 kHz 6153နဲ့ဒုတိယနာရီဘက်မှာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီကနေ့စနေနေ့ဖက်ဒရယ်နေ့ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝါစ်ရှရစ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံသမီးဖြစ်သူမာရီယမ်တို့ပြည်ထောင်နိုင်ငံကနေပါကစ္စတန်အရှေ့ပိုင်းလာဟိုးမြို့ကိုပြန်လာတဲ့လေယာဉ်တောက်ကြာနေမှာဆိုက်ဆိုက်ခြင်းပါပဲအာဏာပိုင်တွေကဖမ်းလိုက်ပါတယ်။သူတို့နှုတ်ကိုအထူးလေယာဉ်နဲ့ရော်ဘတ်ပင်တီမျိုးကအဓိကအကျဉ်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြံပြချဆောင်မှုတက်ဖြည့်ရေးတရားရုံးကနေမကြသေးခင်ကပဲချမှတ်ထားတဲ့ဆုံးဖြတ်ချက်အရမစ္စတာရှရစ်တို့တာဖာကိုဖမ်းလိုက်တာပါ။လန်ဒန်မြို့တော်မှာတံမိုးကြီးတဲ့ပိုင်ဆိုင်ပစ္စည်းတွေဘယ်လိုရထားတယ်လဲဆိုတော့ကိုရှင်းပြဖို့ပြက်ကွက်တယ်ဆိုပြီးသူတို့နှစ်ယောက်စလုံးကိုမျက်ကွယ်ထောင်ဒဏ်10နှစ်စီချထားပါတယ်။အာရဗန်နေစီမှာဖမ်းမခံဘူးဆိုရင်မစ္စတာရှရစ်အနေနဲ့ဆုံးဖြတ်ချက်ကိုယူခံဝင်ခွင့်ရမှာမဟုတ်ဘူးလို့ဥပဒေရေးရာကျွမ်းကျင်သူတွေကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးပြောကပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးမစ္စတာရှရစ်ကပယ်ချထားပါတယ်
။ပါကစ္စတန်အနောက်တောင်ပိုင်းကရွေးကောက်ပွဲဆိုင်ရာလူလူအခမ်းအနားတရက်မှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်ဒေသန္တရပါလီမန်ဘလူချစ်စတန်အဝါမီပါတီရဲ့အမလောင်တူပါဝင်အနည်းဆုံးလူပေါင်း128ဦးသေဆုံးပြီး120ကျော်ဒဏ်ရာရရှိသွားပါတယ်။ဇူလိုင်25ရက်နေ့ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲအကြိုကာလမှာအခုလိုဖြစ်ပွားခဲ့တာပါ။ဒီဘုံကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS2 ကသူတို့ရဲ့သတင်းဌာနကနေပြောကြားပါတယ်။ဘလူချစ်စတန်နယ်ကဒီတိုက်ခိုက်မှုဟာမကြာခင်ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲနဲ့ဒေသနာလွတ်တော်၄ခုတို့ရဲ့ရွေးကောက်ပွဲအတွက်စိုးရိမ်ရတဲ့အခြေအနေကိုပိုပြီးမြင့်မားစေခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအသေးခံဘုံကွဲမှုဖြစ်တယ်လို့ဘလူချစ်စတန်ပြည်ထောင်စုဝန်ကြီးက VOA ကိုအတည်ပြုပါတယ်။လွန်ခဲ့တဲ့3ရက်ကလည်းအသေးခံဘုံခွဲမှုတစ်ခုကြောင့်ခိုင်ဘာဒေသမှာလူ23ဦးသေဆုံးခဲ့ရပါတယ်
။ကမ္ဘာဖလားဘောလုံးပြိုင်ပွဲတက်တဲ့နေရာအတွက်ဘယ်လ်ဂျန်နဲ့အင်္ဂလန်တို့ဒီကနေ့ည8နာရီခွဲမှာရှင်းပိုင်ကစားကြပါမယ်။ဆီမီဖိုင်နယ်ပွဲတွေမှာဘယ်လ်ဂျန်ဟာပြင်သစ်ကိုတကူကူမရှိနဲ့ရှုံးနိုင်ပြီးအင်္ဂလန်ကလည်းခရိုအေးရှားအသင်းကို2-2နဲ့ရှုံးထားတာကြောင့်သူတို့နှစ်သင်တက်တဲ့နေရာအတွက်ရှင်းပိုင်ရတာပါ။ဘယ်လ်ဂျန်နဲ့အင်္ဂလန်တို့ဟာအုပ်စုကြီးမှာအတူတူပါပြီးအုပ်စုအဆင့်မှာတော့ဘယ်လ်ဂျန်ကတကူကူမရှိနဲ့နိုင်ထားပါတယ်။အုပ်စုအဆင့်တခြားအသင်းတွေနဲ့ပွဲတွေမှာဘယ်လ်ဂျန်အသင်းဟာတူနီရှားကို5-2ဂျပန်ကို3-2နဲ့3ပွဲပြတ်နိုင်ရပြီးဂျာမန်6မှတ်အုပ်စုပထမနဲ့ကွာတာဖိုင်နယ်ကိုတက်ပါတယ်ကွာတာဖိုင်နယ်မှာတော့ဘရာဇီးကို2-2နဲ့နိုင်ပြီးစီမီဖိုင်နယ်အဆင့်တည်းရောက်တာပါအင်္ဂလန်ကတော့အုပ်စုအဆင့်မှာဘယ်လ်ဂျန်ကိုရှုံးပြီးဘနာမားကို6-2နဲ့နိုင်ကိုလံဘီယာကိုတော့တစ်ဖက်တကူစီနဲ့တည်ရေကြပြီးဂျာမန်6မှတ်အုပ်စုဒုတိယနဲ့ကွာတာဖိုင်နယ်ရောက်ပါတယ်ကွာတာဖိုင်နယ်အဆင့်မှာဆွီဒင်ကို2-2ပြတ်နဲ့နိုင်ပြီးတော့မှစီမီတက်တာပါအင်္ဂလန်တင်းဟာဒီနေ့ကပ္ပဖလားပွဲမှာဘယ်လ်ဂျီယမ်ကိုရှုံးနဲ့ပွဲမတိုင်ခင်အရင်ကတွေ့တဲ့သူတို့နှစ်တင်းပွဲပေါင်း20ပွဲမှာတပွဲပဲရှုံးမှုပြီးတော့15ပွဲနိုင်5ပွဲတည်ရကြထားပါတယ်
။တရုတ်ပါဝင်အာရှအာဖရိကနဲ့အရှေ့လယ်ပိုင်းနိုင်ငံအစိုးရတွေဟာလူထုငြိမ်ဝှက်ပြည်ပြားမှုပြပြောင်းအောင်လှုပ်ဆော့တယ်ဒါမှမဟုတ်အတင်းအပြင်းတွေဖြန့်ဝေတာဆိုတာလောက်နဲ့တင်ပဲတိတိကျကျမရှိတဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့အတွက်အမျိုးသားလူညုံရေးဆိုတာကိုအသုံးပြုကြတတ်ပါတယ်အစိုးရ၏အပေါ်ထိခိုက်တဲ့ဆိုတဲ့ယူဆတဲ့ရေးသားဖော်ပြပြောဆိုချက်တွေကိုဖယ်ရှားပေးဖို့ Facebook နဲ့ Google တို့လို website တွေကိုတောင်းဆိုလို့ရှိပါတယ်။ပါကစ္စတန်မှာဆိုရင်လူညုံရေးတပ်ဖွဲ့တွေက blogger တွေကိုပြန်ပေးဆွဲပြီးညှဉ်းပန်းနှိပ်စက်တဲ့ဆိုတဲ့ဖြစ်ရပ်တွေတောင်ရှိခဲ့ဘူးတာပါ။ရည်ရွယ်ချက်ကတော့အစိုးရကိုဝေဖန်တာတွေမလုပ်နိုင်အောင်သ တို့အပါဝင်အခြားလူတွေကိုချိန်ချဖို့ဖြစ်ပါတယ်။ BNN နိုင်ငံမှာဆိုရင်တော့အင်တာနက်ပေါ်ကလွဲမှားတဲ့အမြင်တွေလို့ဆိုတာတွေကိုတံပြန်ဖို့နဲ့အစိုးရကိုဝေဖန်တဲ့အချက်သူတွေရဲ့အချက်လက်တွေစူးစမ်းမှုတွေအင်အားတပေါင်းရှိတဲ့စစ်ဘက်ဆိုင်ရာစိုက်ဘာတပ်ဖွဲ့ကိုထူထောင်ထားတာပါ။ Sorry အာရေဗီးယားနိုင်ငံမှာဆိုရင်နိုင်ငံရေးလှုပ်ရှားသူတွေကိုစောင့်ကြည့်နေပြီးသူတို့ရဲ့ Facebook account တွေကိုပြတ်ကျသွားအောင် report ထုတာတွေအလုပ်ခံရတယ်လို့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံမှာဆိုရင်လည်းတင်းကျပ်တဲ့ဥပဒေတွေအောက်မှာအင်တာနက်ကိုသုံးစွဲနေကြရပါတယ
်ကိုချချသိန်းနဲ့ကိုညံဝင်းအောင်ပါရှင်စနေနေ့နဲ့ KPO မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းလွှာတွေကိုထုတ်လင်းပါပါအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံကြားဆက်ဆံရေးဟာထူးခြားမှုအဆင့်အမြင့်ဆုံးရောက်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဗြိတိန်မှာလူပိန်းကြိုက် The Sun ဗြိတိန်နိုင်ငံမှာလူပိန်းကြိုက်တဲ့ The Sun သတင်းစာနဲ့တီးတက်မေးမြန်းခန့်မှာဝန်ကြီးချုပ် Theresa May ကိုဝေဖန်ခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကဝန်ကြီးချုပ်ကြောင့်နှစ်နိုင်ငံဆက်ဆံရေးအထူးခြားဆုံးအခြေအနေရောက်နေပြီလို့ပြောခဲ့တာပါ။သမ္မတထရမ့်ဗြိတိန်ကိုလာရောက်တဲ့အတွက်လန်ဒန်မြို့တော်အပါအဝင်ဗြိတိန်မျိုးရောအတော်များများမှလည်းကန့်ကွက်ဆန္ဒပြတာတွေရှိနေပါတယ်အပြည့်အစုံကိုမဆုမျက်မွန်ကဆက်ပြီးပြောပြမှာပါရှင
်ဗြိတိန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမလာနီယာထရမ့်တို့ဟာတောက်ချနေ့ညနေပိုင်းကဗြိတိန်ပြည်မကြီးအဲလီဇဘက်နဲ့ဝင်းဆာနန်းတော်မှာတွေ့ဆုံပြီးတော့လက်ဖက်ရည်ပွဲတုံ့ဆောင်ခဲ့ပါတယ်အစောပိုင်းကတော့ဝင်းကြီးချုပ်ရဲ့ဂျေးလက်ချက်ကတ်ဆန်အိမ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ် EU ဥရောပတမကတွေကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းအမေရိကန်နဲ့ဗြိတိန်ကြားနှစ်နိုင်ငံအင်ပတန်ကောင်းတဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်တယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်မဲ့ဝန်ကြီးချုပ်ထရီဆာမေရဲ့ Brexit အစီအစဉ်ဟာတိတ်ကိုအားနည်းလွန်းနဲ့သူ့ပေးတဲ့အကြံပြုချက်ကိုဝန်ကြီးချုပ်မေကနားမထောင်ခဲ့ဘူးလို့သမ္မတထရမ့်ကဗြိတိန်မှာလူပိန်းကြိုက် The Sun သတင်းစာနဲ့မေးမြန်းခန့်မှာဝေဖန်ပြောခဲ့ပြီးတဲ့နောက်ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့Brexit ကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေကဘလို့ပဲဆုံးဖြတ်ဆုံးဖြတ်သူ့အတွက်ကိစ္စမရှိပါဘူးလို့သမ္မတထရမ့်ကပြောခဲ့ပြန်ပါတယ်။ဒါအပြင်ဗြိတိန်ဝန်ကြီးချုပ်ကြောင့်ဗြိတိန်နဲ့အမေရိကန်ဆက်ဆံရေးဟာထူးခြားမှုရဲ့အဆင့်အမြင့်ဆုံးကိုရောက်ရှိနေတယ်လို့အခုလိုပြောပါတယ်
။ I give our relationship in terms of grade the highest level of special. So we start off with special. I would give our relationship with the UK and now especially after this 2 days
အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်ဆက်ဆံရေးကိုထူးခြားမှုရဲ့အမြင့်ဆုံးအဆင့်လို့သတ်မှတ်ချင်ပါလေဗြိတိန်နဲ့ဆက်ဆံရေးဟာထူးခြားမှုနဲ့စတင်ခဲ့ပေမဲ့ဝန်ကြီးချုပ်နဲ့နှစ်ရက်တာတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ထူးခြားမှုအဆင့်အမြင့်ဆုံးကိုရောက်နေတယ်လို့ကျွန်တော်ပြောချင်ပါလေ
ဝန်ကြီးချုပ်တယောက်အနေနဲ့ထူးခြားတဲ့ဆောင်ရွက်မှုတွေကိုလုပ်နေတဲ့ထူးခြားတဲ့အမျိုးသမီးတယောက်ဖြစ်တယ်လို့လည်းချီးကျူးခဲ့ပါတယ်ဝန်ကြီးချုပ်ကိုသူဝေဖန်တယ်လို့ပြောနေတာသတင်းတူတွေပါလို့လည်းသမ္မတထရမ့်ကပြောပြီးညှင်းဆန်ပါတယ် The Sun သတင်းစာနဲ့မေးမြန်းခန်းမှာတော့Brexit ကိစ္စနဲ့ပတ်သက်လို့ယာရုကနေနှုတ်ထွက်သွားတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Boris Johnson ဟာဝန်ကြီးချုပ်ကောင်းတယောက်ဖြစ်နိုင်တယ်လို့လည်းသမ္မတကပြောခဲ့တာပါ။ဒါရင်မကပါကစ္စတန်နယ်ပွားလန်ဒန်မြို့တော်ဝန်စာဒစ်ခန်းကိုလည်းအကြမ်းဖက်မှုတိုက်ဖျက်ရေးဆောင်ရွက်မှုညံပြင်းတယ်လို့ပြောပြီးဝေဖန်ပြောဆိုပါရတယ်။ဝန်ကြီးချုပ် Theresa May ကတော့သူ့ရဲ့ Brexit အစီအစဉ်ကြောင့် American နဲ့ Britain ကုန်သွယ်ရေးသဘောတူညီချက်ပြတ်နိုင်တယ်လို့ American သမ္မတသက်ဆန်းသတင်းစာကိုပြောခဲ့တဲ့အပေါ်အလိမ္မာနဲ့တုံ့ပြန်ခဲ့ပါတယ
် We agree today that as the UK leaves the European Union we will pursue an ambitious US-UK free trade agreement The Chequers agreement reached last week
ဥရောပသမဂ္ဂတွေကနေပြည်တိန်နှုတ်ထွက်ပြီး American ပြည်တိန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်ဖို့ကျမတို့ဒီနေ့သဘောတူခဲ့ကြပါတယ်ပြီးခဲ့တဲ့သတင်းပတ်ကပြည်တိန်ကက်ဘိနက်ဝန်ကြီးတွေသဘောတူခဲ့ကြတဲ့ Chequers သဘောတူညီချက်ကအမေရိကန်နဲ့ဗြိတိန်စီးပွားရေးနှစ်ခုလုံးအတွက်အလုပ်ဖြစ်တဲ့သဘောတူညီမှုရရှိအောင်လုပ်ဖို့အခြေခံအုတ်မြစ်တစ်ခုဖြစ်စေခဲ့ပါတယ် ။ဂျာတာရင်းနေတဲ့ကဗြိတိန်နိုင်ငံကိုရောက်ရှိလာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဂျာတာရင်းနေညကတော့ Oxfordshire အရပ်မှာရှိတဲ့ဗြိတိန်ရဲ့သမိုင်းဝင် Planet ရဲတိုက်မှာဝန်ကြီးချုပ်မေကညစာနဲ့တည်ခင်းအပ်ခံပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟောင်း Winston Churchill မွေးဖွားခဲ့ရာ Planet ရဲတိုက်မှာ Churchill နဲ့ပတ်သက်တဲ့ပြကန်းကိုလည်းသမ္မတထရမ့်ကြီးရှုလေ့လာခဲ့ပါတယ်။သမ္မတထရမ့်ရဲ့ပထမဆုံးဗြိတိန်ကစည်းစင်ဟာနိုင်ငံအုပ်ဆောင်ကဖိတ်ကြားတဲ့နိုင်ငံတော်ခီးစဉ်မဟုတ်ဘဲအလုပ်သဘောအရလာတဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတရဲ့လူမျိုးဘာသာခွဲခြားတဲ့ပြောဆိုရာရောက်တဲ့ဆောင်ရွက်ချက်တွေအမျိုးသမီးတွေအပေါ်နှိမ်ချပြောဆိုမှုတွေအပါအဝင်သူ့ရဲ့မူဝါဒတွေကိုလက်မခံကြတဲ့ဆန္ဒပြသူထောင်တောင်းချီကတော့လန်ဒန်မြို့တော်အပါအဝင်ဗြိတိန်မြို့တော်တော်များများမှကန့်ကွက်ဆန္ဒပြနေကြပါတယ်။ လန်ဒန်မြို့လယ်လမ်းမကြီးတွေပေါ်မှာထရမ့်ကိုမကြိုဆိုဘူးဆိုတဲ့ကြွေးကြော်မှုတွေဆိုင်းပုတ်တွေအပါအဝင်သူ့ကိုကန့်ကွက်ရေးသားထားတဲ့ဆိုင်းပုတ်မျိုးစုံကိုကင်ဆောင်ဆန္ဒပြသူတွေနဲ့ပြည့်နှက်နေခဲ့ပါတယ်။ထရမ့်ကိုစိတ်ဆိုးနေတဲ့ကလေးတယောက်လိုပုံစံလုပ်ထားတဲ့အေယာမမိုးပြန်ဘူပေါင်းကြီးတခုကိုလည်းပါလီမန်အဆောက်အဦရှိကနေဆန္ဒပြသူတွေတွားရလန်ဒန်လမ်းတွေတစ်လျှောက်လွတ်တင်ဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကတယောက်ဖြစ်တဲ့ပီတာဂျွန်ဆန်က
I think he's completely ruining all of the norms and procedures that we use to keep the world a sensible place.
ရှင်ကြီးနှုံတရားစီရဲ့ကဘာကြီးဖြစ်အောင်ဆက်မှတ်ထားတဲ့ဆိုင်းရီဇန်ညွန့်တွေလုထုံလုံတွေအားလုံးကိုသူဖျက်ဆီးပစ်နေတယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့သူတို့အကြည့်အကျဲအမှားလုပ်ထားပြီဆိုတာသဘောပေါက်သင့်ပြီလို့လည်းထင်ပါတယ
်။တမရာထရမ့်ကတော့တောက်ကြနေညနေပိုင်းကဘီယမာကြီးနဲ့လက်ဖက်ရည်ပွဲသုံးဆောင်ပြီးတဲ့နောက်မှာစကော့လန်နယ်ကိုခီးဆက်သွားပါပြီ။စကော့လန်မှာသူပိုင်ဆိုင်တဲ့ဂေါက်ကွင်းနှစ်ခုရှိတဲ့အတွက်စနေတနင်္ဂနွေအဲ့ဒီမှာဂေါက်တီးကစားအနားယူပြီးရင်တော့အမေရိကန်ရုရှားထိပ်သီးစည်းဝေးပွဲအတွက်ဖင်လန်နိုင်ငံဟယ်ဆင်ကီမြို့တော်ကိုခီးဆက်သွားမှာဖြစ်ပါရဲ့ရှင်
။မဆူမြတ်မွန်ပြောပြသွားတာပါ။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာအပြန်အလှန်အခွန်တင်းကျပ်မှုတွေလုပ်နေတာကြောင့်အမေရိကန်တောင်သူလယ်သမားတွေစိုးရိမ်ပူပန်နေကြပြီးဒီကုန်သွယ်ရေးစစ်ပွဲကသူတို့ရဲ့စီးပွားရေးတွေကိုစပြီးထိခိုက်နေပြီလို့ခန့်စားနေကြရပါပြီ။လောလောဆယ်ဒီနှစ်အတွက်ရမယ့်အမျက်အစွန်းတွေထိခိုက်မှာကိုအမေရိကန်တောင်သူလယ်သမားတွေစိုးရိမ်နေကြပြီးရေရှည်မှာဒီထက်ပိုဆိုးလာမှာကိုပိုးပြီးတော့လဲစိုးရိမ်နေကြတဲ့အကြောင်း VOA သတင်းတော့Gain Farabug ရဲ့တည်င်းလွှာကိုကိုကြောင်တွင်ကပြောပြမှာပ
ါတရုတ်နိုင်ငံကတင်သွင်းတဲ့တန်မဏိနဲ့အလူမီနီယံကွန်ပစ္စည်းတွေပေါ်မှာအမေရိကန်ကအခွန်တင်းကျလိုက်တာကိုလက်တော့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ကွန်ပစ္စည်းတွေပေါ်မှာအခွန်ပြန်ပြီးတော့တင်းကျပ်နေပါတယ်ဒီလိုအပြန်အလှန်အခွန်တင်းကျပ်မှုတွေရဲ့ဒဏ်ကိုအမေရိကန်ကတောင်သူလယ်သမားတွေစတင်ပြီးတော့ခံစားနေကြပါပြီအမေရိကန်ပြည်ထောင်စုအလဲပိုင်းအလီနိုယ်စ်ပြည်နယ်ကစိုက်ပျိုးမှုမြေသမား Brian Duken ကတော့သူကြုံနေရတဲ့လက်ရှိအခြေအနေကိုညှဉ်းညူနေပါတယ်။သူကဂျုံဆိုင်ပြိုးရည်တွေမကဘဲဝက်မွေးမြူရည်ပါလုပ်ပါတယ်။သူစီကတစ်နှစ်ကိုဝက်အကောင်ရေ9000ထွက်ပါတယ
်။ We're in trouble. Hogs were projected to be profitable.
ကျွန်တော်တို့ဒုက္ခရောက်နေပြီ။ဝက်တွေကဒီနှစ်သေချာပေါက်မြတ်မယ်လို့တွက်ထားခဲ့တာ။အခုတော့မမြတ်နိုင်တော့ပါဘူး။သင်္ကုန်ခွန်တင်းကျပ်မှုတွေရှိလာခဲ့တဲ့အခါတရုတ်နိုင်ငံကဝက်တွေတင်သွင်းတာရပ်သွားပါတယ်။ထိုင်ဝမ်ကိုလည်းသင်တို့မရတော့ပါဘူး။တခြားလမ်းကြောင်းတွေလည်းဆံမရဖြစ်နေပြီးဈေးကွက်ပျောက်နေပါတယ်
။ Brian Duken ဟာအလီနိုယ်စ်ပြည်နယ်လေယာထုတ်ကုန်လုပ်ငန်းကအကြီးအကဲညွှန်ကြားမှုလည်းဖြစ်ပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကြားကုန်သွယ်ရေးတင်းမာမှုတွေကဆက်ပြီးတော့ဖြစ်နေတာကြောင့်ဒူခန်ရဲ့လေယာလေထဲမှာစိုက်ပျိုးမွေးမြူထားတာတွေမှန်သမျှအခွန်တင်းကျပ်မှုတွေနဲ့တိုးနေလို့ရှုံးပေါ်နေတာကြောင့်သူတော်တော်စိတ်ညစ်နေတာပါ
။ This was preventable. This was predictable. The outcome.
ဒီကိစ္စအကျိုးတင်ကာကွယ်လို့ရတဲ့ကိစ္စပါ။ဒီပြဿနာတက်မယ်ဆိုရင်ဘာတွေဖြစ်လာမလဲ၊ဘယ်လိုတွေဖြစ်လာမလဲဆိုတာတွေကကျူတင်ပြီးခံမှန်းလို့ရတဲ့ကိစ္စဖြစ်ပါတယ်။အခုလိုအခြေအနေမျိုးမဆိုင်အောင်ပိုကောင်းတဲ့နီလန်ကြောင်နဲ့လုပ်ခဲ့သင့်ပါတယ်
။အမေရိကန်ကုန်ပစ္စည်းတွေအတွက်ဈေးကွက်တွေပျောက်ဆုံးနေတဲ့အဖြစ်ကရေရှည်ဖြစ်သွားမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ Tamara Nelson ဆိုတဲ့အမျိုးသမီးကလည်း Illinois ပြည်နယ်လေယာဉ်ထုတ်ကုန်လုပ်ငန်းကအကြီးအကဲညွှန်ကြားမှုတူပါပဲ
။ In every event we lost a market share or we increased
ကျတနာတက်လိုက်တိုင်းဈေးကွက်တွေမှာကျမတို့အရှုံးပေါ်ရတာမျိုးဒီကုန်ပစ္စည်းကိုပဲတခြားနေရာမှာသွားပြီးတော့ထုတ်လုပ်ဖို့တိုက်တွန်းခံရတာမျိုးကြုံရပါတယ်အမေရိကန်စိုက်ပျိုးရေးထုတ်ကုန်တွေအတွက်အရင်ရထားခဲ့တဲ့ဈေးကွက်မျိုးပြန်ရနိုင်အောင်လို့အနှစ်20 30လောက်အချိန်ပြန်ယူရပါတယ်တချို့ဈေးကွက်တွေဆိုရင်ပြန်တော့မရတော့ပါဘူ
းလက်ရှိအခြေအနေတွေကအမေရိကန်တောင်သူလယ်သမားတွေအတွက်ဆိုးရရဲ့အကူအညီတွေပိုတိုးပြီးတော့ပေးလာနိုင်ပါတယ်လေယာထုတ်ကုန်တွေစိတ်ချလက်ချထုတ်လုပ်ရောင်းချနိုင်အောင်အစိုးရဘက်ကအကာအကွယ်ပေးရေးလေယာဉ်လုပ်ငန်းဆိုင်ရာဥပဒေသစ်တရက်ပြဋ္ဌာန်းမှုကိုလည်းအမေရိကန်လွှတ်တော်အတွင်းမှဆွေးနွေးမှုတွေရှိနေတာပ
ါ။ကိုကြောင်လွင်ပြောပြသွားတာပါ။အခုတော့ရွှေပြောင်းအခြေချသူများအရေးကိုတင်ပြမှာပါရှင်။အန်ဒီအမားလာတဲ့မြေထဲပင်လယ်ကိုဖျက်ပြီးတော့ဥရောပတိုက်ကိုရွှေပြောင်းခိုးလုံလာသူအရေးအတွက်ဒီနှစ်ထဲမှာအများကြီးရော့ကျသွားတယ်လို့ကုလသမဂ္ဂလက်အောက်ခံ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအရေးဆောင်ရွက်နေတဲ့အဖွဲ့ကြီးကအစဉ်ခံစားထုတ်ပြန်လိုက်ပါတယ်။ Geneva ကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတောက် Lisa Shelley ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။ဒီနှစ်ထဲအခုထိဆိုရင်ကျန်းတန်းတဲ့ဒီပင်လယ်ကိုဖျက်ပြီးဥရောပနိုင်ငံတွေကိုရွှေပြောင်းဝင်ရောက်အခြေချလာသူနဲ့ဒုက္ခသည်ခံယူသူပေါင်း 48,600 ကျော်လာနေပြီလို့ဒီ IOM အဖွဲ့ကအစဉ်ခံစားဖော်ပြလိုက်ပါတယ်။ဒီအရေးအတွက်ကမနစ်တုန်းကလာထူကာလာတွင်ဝင်ရောက်လာခဲ့တဲ့အရေးအတွက်ထက်တဝက်နည်းနေပြီး2016ခုနှစ်ကာလာတူထက်စာရင်လဲ9ပုံတပုံပဲရှိပါတယ်။ဒါအပြင် သိဆုံးသူအရေးအတွက်ကလည်းမကြသေးခင်တုန်းကတစ်ချက်တက်သွားပြီမဲ့ပြီးခဲ့တဲ့6လတစ်ချက်ကိုကြည့်ရင်တော့ကျဆင်းသွားခဲ့တယ်လို့ DLM အဖွဲ့ကဆက်ပြောခဲ့ပါတယ်ဒီအဖွဲ့ပြောခွင့်ရဂျိုးမီလန်ကပြီးခဲ့တဲ့3ပတ်အတွင်းမှာပဲအတည်ပြုနိုင်တဲ့သိဆုံးပျောက်ဆုံးသူအရေးအတွက်က493ရောက်တောင်ရှိခဲ့တာမို့ဒီမြေရဲပင်လယ်ကိုဖျက်လာရတာကဘလောက်အန္တရာယ်ကြီးတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အခုလိုဆိုပါတယ
် And that accounts for about a third of all the deaths in the region this year which now
ဒီရေအတော့ကခုနှစ်အတွင်းဒီဒေသရဲတေဆုံးမှုစုစုပေါင်းရဲ့3ဘုံတဘုံလောက်ရှိသွားတယ်လေဒီစုစုပေါင်းတေဆုံးရတာက1500နာကတ်နေပြီဗျပြီးခဲ့တဲ့4နှစ်ကာလအတွင်းတချို့လတွေပေါ့နော်တွက်ကြည့်လိုက်တော့ရှစ်လရှိတယ်ဗျအဲ့ဒီမှာတလကိုပြန်မြ1000နီးပါးနှုံးနဲ့တေခဲ့ရတယ်လေဒါကြောင့်အခု3ဘတ်အတွင်း493ရောက်တေခဲ့ရတယ်ဆိုတာကတကယ်ကိုအလေးနက်ထားရမှာပါဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကနေ့စဉ်နေပါလေရီမောက်ကြပြက်ကြနှိမ့်ကြတဲ့သတင်းတွေကြားခဲ့ရတုန်းကထက်တော့အများကြီးတက်တာလာပါတယ
်ပြောခွင့်ရမေလန်ကပဲအီတလီနိုင်ငံထဲဝင်ရောက်လာနေတဲ့ရွှေပြောင်းသူရေအတွက်ကတဖြည်းဖြည်းနဲ့တိတိတသာရော့ချလာနေတယ်လို့ဆိုပါတယ်သူကဆက်ပြီးအချက်လက်သစ်တွေအရစပိန်နိုင်ငံအနေနဲ့ကတော့အာဖရိကကရွှေပြောင်းလာသူတွေဥရောပကိုဝင်လာမဲ့အဓိကလမ်းကြောင်းဖြစ်လာဖို့နှိမ့်ဆက်နေတယ်လို့ဆိုပါတယ်ဒီလမ်းကြောင်းမှာသိဆုံးသူနဲ့ပျောက်ဆုံးသူတွေများလာတာနဲ့အတူမြောက်အာဖရိကကနေနေစဉ်အချမ်းပြင်းအဖြစ်ပြန်မြ200လောက်တရားမဝင်ဝင်လာနေတယ်လို့လည်းသူကထပ်ပြောခဲ့ပါတယ်။အခုလိုအခြေအနေမှာရွှေပြောင်းအခြေချသူတွေဘေးဒုက္ခဆိုပြီးဥရောပမှာအစိုးရလွန်နေကြတာကလည်းလိုရာထက်ပိုနေတယ်လို့ဒီကုလသမဂ္ဂစည်းရုံးကစားထဲမှာထောက်ပြထားပါတယ်။ဒါအပြင်အခုပါနေတဲ့ကိန်းဂဏန်းအချက်လက်တွေကလိန်ညာထားတာတွေမဟုတ်ဘူးဥရောပမှာတကယ်ဖြစ်နေတာကရွှေပြောင်းအခြေချသူကပ်ဘေးဒုက္ခဆိုတာထက်နိုင်ငံရေးအကျပ်ဆိုင်နေတာဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာလူလည်ရေးအတွက်ဂျိုးပန်းရင်ကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ဆင်းပါဖို့ရှိနေချိန်မှာပဲဗိုလ်ချုပ်ဆန်းအထိတ်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံခဲ့ရပါတယ်အထူးသဖြင့်တိုင်းနာဒေသတွေမှာဘိုးချုပ်ရုပ်တုဆိုင်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲ။ဂုံပြုတင်တဲ့လူကိုဂုံပြုတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်တင်ပါသလဲ။စူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာစူးနေကြရအောင်ပါရှင်။အမျိုးသားကောင်းဆောင်အဖြစ်ဘိုးချုပ်အောင်ဆန်းအထိတ်မဲ့တွေထားရှိတာဟာကန့်ကွက်တင်တဲ့လုပ်ရလို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းသားတွေရဲ့ခန်းစားချက်တွေကိုလစ်လူရှုရာရောက်နေပါသလား။စူရာတွေကိုတော်ရရှင်တွေပါဝင်စူးနေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-239-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထမံဖိတ်ခေါ်ပါရစေ။အခုတော့ VOA မြန်မာပိုင်းသတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းတော့မှာပါ။ထိုင်းနိုင်ငံပတ္တိယာမြို့မှာဗန်အကျွေးကပ်ခိုးယူတဲ့ဂိုင်းတကိုင်းကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသူ2ဦးပါဝင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဇူလိုင်လ12ရက်နေ့ကပြုလုပ်တဲ့ထိုင်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင်
။ဇူလိုင်လ12ရက်နေ့ကထိုင်းနိုင်ငံချွန်ပူရီပြည်နယ်ကရဲမှူးကြီးနာတာချစူပါမွန်ကိုဦးဆောင်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာချွန်ပူရီပြည်နယ်ပတ္တိယမြို့ကကုန်တက်ကြီးတွေမှာတရုတ်နိုင်ငံကနေခိုးလာတဲ့ဘန်ခရက်ဒစ်ကတ်တွေနဲ့ဒီလိုက်ဝယ်နေကြတဲ့ဂိုင်းကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထုတ်ဖော်ပြောဆိုသွားပါတယ်။တရုတ်နိုင်ငံကဘဏ်ကတ်တွေကိုခိုးယူလာပြီးထိုင်းနိုင်ငံကကဘာလက်ခီးသွားတွေအများဆုံးလာတဲ့ကမ်းခြေရှိတဲ့ပတ္တိယမြို့ကကုန်တိုက်တွေမှာဈေးလာဝယ်ခဲ့ကြတာပါ။ထိုင်းနိုင်ငံချွန်ပူရီပြည်နယ်ရဲမှူးကြီးနာတာချစူပါမွန်ကတော့ခရက်ဒစ်ကတ်တွေကိုခိုးယူပြီးဈေးလာဝယ်တဲ့အမျိုးသမီး9ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းဒီထဲမှာမြန်မာနိုင်ငံသူတွေနဲ့တရုတ်နိုင်ငံသူတွေဖြစ်ကြတယ်လို့ဆိုပါတယ
်။ဘုရားကတည်းကထိုင်းကคนที่เป็นท่านเป็นมากนะครับทําการ
ปลดเยมูจีพอปัดตัวได้อมูตมี้ฤเดมาတော့မြန်မာနိုင်ငံသူ2ဦးကအသက်28နှစ်အရွယ်မခင်ခင်ဝင်းအသက်18နှစ်အရွယ်ရှိုင်းမေဖြစ်ပြီးတရုတ်နိုင်ငံသူ3ဦးကတော့အသက်28နှစ်အရွယ်ရှင်စီကိုင်းအသက်38နှစ်အရွယ်ဇီဖန်းနဲ့အသက်22နှစ်အရွယ်ဝမ်ရင်ယူရိုနဲ့အတူတရုတ်နိုင်ငံက Union Bank ပေါင်း120ထိုင်းဘတ်ငွေ4000နဲ့ ခုံးစင်ကတ်19ခုကိုတပ်တေခံအဖြစ်သိမ်းဆည်းခဲ့တယ်လို့ဆိုပါတယ်တရုတ်နိုင်ငံကနေခိုးယူလာတဲ့ဘဏ်ကတ်တွေကိုဒီအမျိုးသမီးတွေကိုပေးပြီးကုန်တိုက်တယ်မှာဈေးဝယ်ခိုင်းတဲ့ဂိုင်းကောင်းဆောင်တွေကိုလည်းဆက်လက်စစ်ဆေးဖော်ထုတ်နေတယ်ဆိုပြီးထိုင်းရနာပိုင်တွေကပြောပါတယ်။ဖမ်းဆီးခံရတဲ့အမျိုးသမီးတွေကအခုလိုဘဏ်ကတ်တွေနဲ့ဈေးဝယ်ပေးရမှာသူတို့အတွက်15ရာခိုင်နှုန်းအခကျင်းဝေးဖြစ်ရခဲ့ကြတယ်ဆိုပြီးဝန်ခံခဲ့ကြပါတယ်။သူတို့တွေဟာကုန်တိုက်တယ်မှာ credit card တွေနဲ့ဈေးဝယ်နေကြတော့ကုန်တိုက်ဝန်ထမ်းတွေကသတင်းပေးရကနေသူတို့ကိုစောင့်ကြည့်နေတဲ့အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
PUA သတင်းတော့မဲအေးပါပါရှင်အခုတော့မြန်မာနိုင်ငံတွင်ပြည်ပ၅တင်ပိုးမှုဈေးကွက်လှုပ်လှုပ်ခက်ခက်ဖြစ်လာတဲ့အကြောင်းပြောပြမှာပါမြန်မာနိုင်ငံက၅တင်ပိုးမှုကိုအရှိလေပိုင်းဒေတာက Saudi Arabia နိုင်ငံကဒီနှစ်စံပိုင်းကစလို့ရက်ဆိုင်လိုက်တဲ့အတွက်ပြည်တွင်းဈေးကွက်မှာရိုက်ခတ်လာနေကြောင်း၅လုံငန်းရှင်တွေကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကပြောပြမှာပါရှင်
မြန်မာနိုင်ငံကအဓိက၅တင်ပို့နေတဲ့နိုင်ငံတနိုင်ငံဖြစ်တဲ့ Saudi Arabia နိုင်ငံကအခုနှစ်ဧပြီလကစပြီးအဝယ်ရန်သားလိုက်တာကြောင့်အခုကပြည်တွင်းဈေးကွက်ကိုသာအားထားနေရတာပါ။ငမစ်ချင်းကိုအဓိကတင်ပို့နေရတဲ့ Saudi နိုင်ငံကအဝယ်ရထားတဲ့အတွက်ငါးစင်းလုံးတွေတောက်လျှောက်ကျဆင်းနေတာကိုတတ်တရာရစေဖို့အခြားပြည်ပဈေးကွက်တွေရှာဖွေနိုင်အောင်တောင်းရှိသူတွေအနေနဲ့ဆောင်ရွက်ပေးဖို့လိုနေရလို့လည်းမြန်မာနိုင်ငံရေထွက်ပစ္စည်းထုတ်လုပ်သူများနဲ့ပို့ကုန်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးထွန်းရေးကပြောပါရယ
်ပြည်တွင်းဈေးကွက်ပဲအဓိကမြှုပ်နေရတာပေါ့ export ကတော့တော်တော်လေးကိုကျသွားတယ် export ကဈေးကွက်ကအမှားသာသိမ့်မရဘူးနောက်ဈေးတွေအရင်ထိုးစင်းသွားတော့အရင်တော်တော်ကျသွားတော့ပေါ့နော်အဲဒါဆို market choice နေသွားတဲ့အခါကျတော့ဒီရှိတဲ့ market ကတော့ဈေးမပြီးတဲ့တဘိုးရှိတာပေါ့အခုဆိုရင်တော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုတော့ကားရိုင်းနဲ့ဒါနေဆက်ကနေသွားရင်လည်းရှိတာပေါ့နော်။နောက်ဒီဂျန်နဲ့နိုင်ငံတွေသူတို့ UAE နိုင်ငံတွေလည်းသွားတော့သွားတယ်။ဒါပေမဲ့ဈေးကအရင်တော့နဲ့ဆက်အများကြီးကျသွားတယ်။အဲ့အတွက်ဒီမွေးကန်သမားတွေမှာတော့ဈေးနည်းတဲ့အတွက်သူတို့အကျိုးမြတ်မရှိဘူးဖြစ်နေတာပေါ့နော်။ဒါပေမဲ့လိုကယ်ကတော့တခုကန်ကောင်းတာလိုကယ်ကဒီမွေးမြချင်းစားသုံးမှုအများပါလေ။
ဗီယက်နမ်နိုင်ငံကရေထောက်ကုန်တင်ပို့နေတဲ့စက်ရုံ24ရုံကိုဆော်ရီနိုင်ငံကဝင်ရောက်စစ်ဆေးခဲ့ပြီးကျမရီနဲ့တပ်ဆိုင်နဲ့စံချိန်စံညွှန်းတွေမကိုက်ညီရတဲ့အတွက်ငါးတင်သွင်းမှုရဆိုင်လိုက်ပြီးနောက်ပိုင်းမြန်မာနိုင်ငံအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေပါတပ်ဆက်တွေရဆိုင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံငါးလုံငန်းရှင်များအသင်းထုတ်ပြန်ကြရာပြည်ပကိုနှစ်စဉ်ငါးတင်ရင်6000တင်ပို့နေပြီးအဲ့ဒီထဲက2000ကိုတော့ဆော်ရီနိုင်ငံကိုတင်ပို့နေပြီးအမေရိကန်ဒေါ်လာတန်40လောက်ဝင်ကိုရနေတာပါ။အခုအခါမှာတော့ရုရှားနိုင်ငံကမြန်မာငွေချင်းကိုဝယ်ယူဖို့ကမ်းလှမ်းထားပေမဲ့အစိုးရချင်းချိတ်ဆက်ဆောင်ရွက်ဖို့လူနေကြောင်းဦးထွန်းအေးကဆက်ပြောပါတယ
်ရုရှားလည်း market ကြီးတာပဲဒါပေမဲ့ဟိုရုရှားကိုတင်ပို့ဖို့အတွက်ကိုဥရောဂျီတူဂျီပေါ့ဟိုဌာနဆိုင်ရာချင်းဒီသဘောတူညီချက်အဲ့ဒါတော့အခုချိန်ကြီးမရှိသေးတဲ့အတွက်လူရုရှားကိုတင်လို့မရသေးဘူးအမေရိကန်ကျတော့အမေရိကန်ရဲ့သူ့ရဲ့ FD law နဲ့ညီညွတ်တယ်ဆိုရင်ဒါပို့ဝင်ပေးတယ်အခုနိုင်ငံရေးအရဆိုရင်ဒါအမေရိကန်နဲ့ဆန်ရှင်လွတ်ထားတယ်ယူရိုကတည်းဆန်ရှင်လွတ်ထားရဲဆိုတော့ယူရိုတို့အမေရိကန်တို့ကပို့ခွင့်ရှိတယ်ပေါ့တပေါ်ရုရှားတော့အခုချိန်ထိဟို contact သူတို့နဲ့တိကျမလုပ်ရသေးတဲ့အပိုင်းရှိတာပေါ့ဒါလည်းဟို private sector တော့လုပ်လို့မရဘူး government ကပဲလုပ်မှာလုပ်တယ်ပေါ့ government G2G ချိန်မှာပဲသူတို့ရဲ့လာစစ်မှာပေါ့
မြန်မာနိုင်ငံငါးလုံငန်းဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေး corporation GIZ တို့ပူးပေါင်းပြီးငါးနှစ်စီမံကိန်းအတွက်ယူရို 22.5 တန်ကူညီဖို့ကိုလည်းလှူဆောင်နေပါတယ်ရေကျောင်းငါးမွေမြေလုပ်ငန်းရဲ့60ရာခိုင်နှုန်းက ARV တိုင်းနဲ့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီး25ရာခိုင်နှုန်းကိုအလုပ်ကင်ဖန်တီးပေးထားရလို့အစိုးရဌာနဆိုင်ရာချက်လက်တွေမှာဖော်ပြထားပါတယ်
။ VOA မြန်မာပိုင်းသတင်းတောက်ကိုစောထပ်ပါရှင်။မကြာခင်မှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အမျိုးသမီးကဏ္ဍမှာတော့မလေးရှားဒုက္ခသည်စခန်းကအမေရိကန်ကိုဒုက္ခသည်ဖြစ်အခြေချနေထိုင်တဲ့ချင်းဒုက္ခသည်မိခင်တအူးရဲ့ရုန်းကန်လှုပ်ရှားစူးစမ်းနေပုံတွေကိုကြားဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ကြသလို VOA Internet Website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရစေ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဘာဖြစ်စေနံပါတ်1တော့ဖះဟိုပဲအားကိုးပါလို့ပဲကျမတို့ပြောချင်တယ်ပေါ့ကိုလည်းစူးစမ်းပေါ့မဟုတ်လားဒီလောကကြီးကိုကျမဘယ်တော့မှအရှုံးမပေးဘူးလို့
ဒါကတော့အမေရိကန်မှာဒုက္ခသည်ဖြစ်အခြေချနေထိုင်နေတဲ့ချင်းဒုက္ခသည်မိခင်တဦးရဲ့အတွေ့အကြုံတွေကိုတင်ဆက်မဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံနဲ့နီးပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်တင်ပြနေတဲ့အစီအစဉ်ကနေကျွန်မကဆက်ပြီးတော့ပြောပြမှာပါရှင်။လှိုင်ကူတဲ့ပိမ့်မိနေသူတွေတဲကနိုင်ငံမဲ့ကလေးတွေနဲ့နီးပြနိုင်ငံသားဖြစ်လာနိုင်ပွဲရှိဆိုတဲ့ကောင်းစဉ်နဲ့ဒီဂါဒီယန်သတင်းစာမှာဂျက်ကော့ဘ်ဂိုးလ်ဘတ်ရေးသားထားတဲ့ဆောင်းပါးကိုဒီမနေ့အတွက်ကောက်နှုတ်တင်ပြခြင်းပါတယ်သူတို့တွေဟာအခြားအသင်းသား၈ဦးနဲ့အတူမယ်ဆိုင်မြို့မှာရှိတဲ့ထမ်လန်းလှိုင်ကူတဲ့သတင်းနှစ်ပတ်ကျော်ပိမ့်မိခဲ့ပြီးတဲ့နောက်အလွန်ကြီးမားတဲ့အခက်အခဲတွေကြားကသူတို့အားလုံးကိုအသက်ရှင်လျက်ကဲထုတ်နိုင်ခဲ့တာပါသူတို့ဘောလုံးအသင်းကို White Bulls တော်ဝက်ဘောလုံးအသင်းလို့နာမည်ပေးထားပါတယ်ဘောလုံးအသင်းသားတွေတဲကပွန်ချိုင်းကယ်ဝန်အိုက်ဒေါ်ဆန်အွန်နဲ့မန်ခွန်ပွန်ပီယန်တို့အပြင်သူတို့ရဲ့နီးပြအက်ပေါ့ချန်တဝမ်တို့လေးဦးဟာထိုင်းနိုင်ငံမြောက်ပိုင်းနေဆက်ချင်းထိဆက်နေတဲ့မြန်မာနိုင်ငံရှမ်းပြည်ကလာကြသူတွေဖြစ်ပါတယ်ထိုင်းနိုင်ငံဥပဒေအရဒီကျောင်းသားလူငယ်တွေဟာနိုင်ငံသားမဟုတ်တဲ့အတွက်နိုင်ငံမဲ့တွေဖြစ်နေတယ်လို့အခြားထိုင်းနိုင်ငံသားအသင်းသားလူငယ်တွေလိုအခွင့်အရေးအပြည့်အဝမရှိကြပါဘူးဒါပေမဲ့လည်းဘောလုံးအသင်းသားလူငယ်သုံးဦးမှာတော့ထိုင်းတပ်တေကန်အထောက်အထားကပ်ပြားတွေရှိကြတဲ့အတွက်အခြေခံအခွင့်အရေးတွေကတော့ရထားပါတယ်။သူတို့နီးပြားကတော့အဲ့ဒီလိုတပ်တေကန်ကပ်ပြားတော်မရှိတဲ့အတွက်မြန်မာနိုင်ငံဘက်ကပြန်ပို့ခံရနိုင်ပြီးဥပဒေအရလည်းဘာအကျိုးမှခံစား권မရှိပါဘူး။ The Guardian ရဲ့မေးမြန်းမှုအရထိုင်းပြည်ထရေးဝန်ကြီးဌာနမှတ်ပုံတင်ရုံးရဲ့ညွှန်ကြားရေးမှူး Venus Sarsak ကတော့သူတို့လေးယောက်လုံးကိုနိုင်ငံသားဖြစ်ခွင့်ပေးဖို့စုံစမ်းစစ်ဆေးနေတယ်လို့ပြောဆိုခဲ့ပါတယ်။အခုဆိုရင်မဲဆိုင်ခရိုင်မှတ်ပုံတင်ရုံးကကလေးတွေရဲ့မွေးစင်းအထောက်အထားတွေကိုစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။သူတို့တွေကိုထိုင်းမှာမွေးခဲ့သလားဒါမှမဟုတ်အဖေသို့မဟုတ်အမေကထိုင်းလူမျိုးလားစတဲ့အချက်တွေကိုကြည့်မှဖြစ်တယ်လို့ Venus Sarsak ကပြောပါတယ်။နိုင်ငံသားဖြစ်ဖို့အချိန်ဘလောက်ကြာမလဲဆိုတာအတိအကျမပြောနိုင်ကြောင်းနဲ့ရလာတဲ့အထောက်အထားအချက်လက်တွေပေါ်မှာမူတည်နေတယ်လို့သူကဆိုပါတယ်။ထိုင်းနိုင်ငံဥပဒေအရဆိုရင်နိုင်ငံမဲ့ဖြစ်နေသူတွေအနေနဲ့အကန့်အသတ်တွေရှိနေပေမဲ့ပညာရေး၊ကျန်းမာရေးစတဲ့အခြေခံအခွင့်အရေးတွေကိုတော့ခံစားပိုင်ခွင့်ရှိကြောင်း45 rights လူခွင့်ရေးအဖွဲ့ကထိုင်းလူခွင့်ရေးကျွမ်းကျင်သူတဦးကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းကြီးအောင်မြင်ခဲ့တာနဲ့ပတ်သက်လို့ဇူလိုင်လ17ရက်နေ့ကမဲဆိုင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကယ်ဆယ်ရေးအဖွဲ့ကောင်းဆောင်နရုံဆက်အိုဆတနာခွန်ကနိုင်ငံမဲ့ဖြစ်နေတဲ့ဘောလုံးအသင်းသားတွေအနေနဲ့ထိုင်းနိုင်ငံသားအဖြစ်ကြီးပြင်းလာလိမ့်မယ်လို့သူယုံကြည်ကြောင်းပြောသားပါတယ်။အခုလိုဂူတဲ့ပိမ့်မိနေသူတွေကယ်ဆယ်ရေးကိုနိုင်ငံတကာကအထူးအာရုံစိုက်စိတ်ဝင်စားခဲ့တဲ့အတွက်အသင်းသားလူငယ်သုံးဦးရဲ့နိုင်ငံသားဖြစ်ခွင့်ကိစ္စမှာအခက်အခဲအကန့်အသတ်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ဆောင်းပါးမှာတုံ့တက်ရေးသားထားပါတယ်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီကနေ့တင်ပြမယ့် idiom အသုံးက
hit below the belt
ဖြစ်ပါလေ။စာလုံးပေါင်းက HIT hit ကရိုက်တာ၊ထိတာ၊ထိုးတာ B-E-L-O-W, below ga, aupe. T-H-E-the, B-E-L-T, belt ga. Gaba su ro, sakwai tung ye dai yai diwe ga, gaba aupe ngu tu ra bo. Di zong a, lewe bwe ga ni, sinte la re lu shin piya biya si. Lewe bwe si mien dwe ya, lewe to du dwe ha, lu go andye pisi me, kanda go say bain tcho gu, to guye mshi ja ba wu. A tu di pien, ka aupe ng, wumbai niya gu bo. အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေ နေ့စဉ် ADM အတုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အတုံးဟာလူတို့လိုက်နာစောင့်စည်းရမယ့်ကျင့်ဝတ်တိတ်ခါကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နီးနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတို့ကိုထိခိုက်နေနာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crow ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
Larry ကအပြစ်အလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မဟုတ်တဲ့အပြုမူပါပဲ Jane ကနေမကောင်းဖြစ်နေလေတော့သူ့ဘောအလုံးပုံချတာတော့မတရားဘူးဘောလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
လူတူဘောမတရားနည်းနဲ့အနိုင်ယူတယ်ဆိုရင် ADM အသုံးရဘယ်လိုပြောမလဲ
Hit below the belt.
လူပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တယ်အစ်ဂျင်အတုံးပဲဖြစ်ပါလေ
အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါမြန်မာနိုင်ငံကနေမလေးရှားဒုက္ခသည်စခန်းကတဆင့်အမေရိကန်ပြည်ထောင်စုကန်ဆက်ပြည်နယ်ကန်ဆက်စီးတီးကိုပြည်ခဲ့တဲ့နှစ်ကရောက်ရှိလာတဲ့ချင်းဒုက္ခသည်အသက်18နှစ်အရွယ်အော်မကီဟတ်တာဟာပြည်ခဲ့တဲ့တောက်ကြနေ့ကမတော်တဆရေနစ်သေဆုံးခဲ့ပါတယ်အခုလိုသားကြီးဖြစ်သူမမျော်လင့်ပဲသေဆုံးခဲ့ရတဲ့အသက်38နှစ်အရွယ်အိန္ဒိယဦးစီးမိကွန်ဖြစ်သူလင်းလန်းဟတ်တာအနေနဲ့သူတို့မိသားစုအတွက်ဘလို့ရုန်းကန်ပြီးဘဝကိုဖျက်ဆီးခဲ့ရတယ်လဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင
် He was wanting to earn money this summer to help his family. His father still lives in Burma.
သူကနယူယောက်မှာဝင်ဝင်ရဖို့ရှာရပါတယ်။သူ့မိသားစုကိုကူညီဖို့ပါ။သူ့အဖေကတော့မြန်မာနိုင်ငံမှာပဲရှိနေပါသေးတယ်။ဒါကြောင့်သူဟာသူ့မိသားစုဝင်ဝင်ကိုရှာပေးနေရသူတူဖြစ်ပါတယ်။သူခုလိုတည်ဆုံမှုဟာကျမတို့မျိုးတွေလူငယ်ခေါင်းဆောင်တူဆုံးရှုံးရတယ်လို့ခန်းစားရတဲ့အကြောင်းကန်ဆစ်ပြည်နယ်ကန်ဆစ်စီးတီးမြို့ရဲ့ရှေ့မြောက်ပိုင်းကုန်းတွေကြီးများအသင်းရဲ့ဘုတ်ဖွဲ့ဥက္ကဋ္ဌဘော်ဘီဘေကာဟျူဂျစ်ကခုလိုပြောသွားခဲ့တာဖြစ်ပါတယ်။သူညီညွန်းပြောသွားခဲ့သူကတော့အသက်18နှစ်အရွယ်ချင်းလူငယ်အုံကီဟတ်တာဖြစ်ပါတယ်။အုံကီဟတ်တာဟာပြည်ရတဲ့တောက်ကြန်နေ့ဇူလိုင်လ9ရက်နေ့ကမယာမီကန်ရှိ Hills Day ရေကမှာတငယ်ချင်းတွေနဲ့ရေကူးရင်းမရဆာယင်းနေ့တည်ဆုံခဲ့တာဖြစ်ပါလေ။ကုန်တယ်ကြီးများအသင်းနေနဲ့ဒီနှစ်နွေရာသီအတွက်ချစ်ကြီးတန်တမာလူငယ်6ဦးတို့ကိုငှားရမ်းခဲ့ရမှာအုံကီဟတ်တာလည်းတဦးပါဝင်ဖြစ်တာမို့ဘုတ်ဖွဲ့ဥက္ကဋ္ဌကအခုလိုသူမမျှော်လင့်ပဲတည်ဆုံခဲ့မှုအတွက်နှမျောတတဖြစ်တဲ့အကြောင်းသတင်းမီဒီယာကိုခုလိုပြောသွားခဲ့တာပါ။အုံကီဟတ်တာယင်းနေ့တည်ဆုံမှုအတွက်ကန်ဆစ်စီးတီးမြို့ကရုပ်တံလွှင့်နဲ့ဒင်းတွေမှာအကျယ်တွင်ရေးသားဖော်ပြကြရမှာသူဟာလီမာရေးကြားရှိပြီးကြိုးစားတဲ့အပြင်သူတက်တဲ့ East High School အထက်တန်းကျောင်းမှာလည်းဘောလုံးသင်းကပ္ပတင်ဖြစ်တဲ့အတွက်မြို့ကန်တွေရောဆရာဆရာမတွေရောသူငယ်ချင်းတွေကပါအုံကီဟတ်တာတည်ဆုံမှုအတွက်လူကြုံမရဖြစ်ကြရတဲ့အကြောင်းဒင်းတွေမှာဖော်ပြခဲ့ကြပါလေ။အုံကီဟတ်တာကတော့မိခင်လင်လင်းဟတ်တာနဲ့အတူညီသုံးဦးညီမငယ်တူတို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်များအခြေချမှုအစီအစဉ်ကမနစ်ကကန်ဆက်စီးတီးကိုရောက်လာခဲ့တာဖြစ်ပါလေ။ခုလိုရုန်းကန်ခဲ့ရတဲ့ဘဝမှာလီမာရေးချရှိပြီးထူးချွန်တဲ့တားတူးရဲ့မိခင်တူးအနေနဲ့ဘယ်လိုဘဝတွေကိုဖြတ်သန်းခဲ့ရပါလဲဆိုတာကိုမေးမြန်းခဲ့ပါလေ။ပထမကတော့သားဖြစ်သူအုံကီဟတ်တာရဲ့လီမာရေးချရှိပုံကိုမိခင်လင်လန်းကခုလိုပြောပြပါလေ။သားအုံ
ကီကဘောလုံးကလည်းသူဝါသနာပါတယ်ကျမအမြင်မှာတော့ကျမတောက်ကျမဒီလောက်တော်မလို့ကျမမမြင်ခဲ့ဘူးသူကအကစားမှလည်းတော်တယ်သူကျမကပြောတယ်သူကမဆုံးခင်ကျမတောက်တာနဲ့ကကျမအလုတ်သွားတယ်အလုတ်သွားတော့သူကကျမသွားတဲ့ချိန်မှာသူမထားသေးဘူးအိပ်နေတဲ့ချိန်မှာကျမစိတ်ချတယ်ကျမကလေးလိုကျမစိတ်ချဘယ်သူမှလာမခေါ်လို့ရှင်သူကဘဲမှမသွားဘူးကျမကလည်းဘောလုံးကစားရအလွယ်လို့သူကအပြောပါလေမလိုက်ဘူးအနေပြောစကားကိုသူနားထောင်ဒီခါမှသူဟာနာခံတယ်။သူများတွေကလူကြီးတွေကပြောလို့ရှိရင်လည်းသူဟုတ်ကဲ့ဆိုမှသူနာခံတယ်။ဒီခါမှသူကပြောပြောနေတယ်။သူတငယ်ချင်းတွေသူတတ်တဲ့အရာကိုဆိုနေတယ်နော်။သူတငယ်ချင်းတွေကမတတ်ဘူးဆို သွားပြီးခါမှာသူတင်ငယ်ချင်းတို့တင်ပြီးတော့ပူနေတယ်အဲ့လိုဖြစ်တယ
်
ဒီခါမှာအိမ်ထဲမှာလည်းသူ့ညီလေးနဲ့လည်းသူတကယ်သူ့ညီလေးဆိုတာဖြစ်တယ်ဆက်ဆံနေပါလေဆိုရင်ဒီမကလေမိခင်ဆိုတော့ဆက်ဆံနေဆိုရင်ဒီမကစီကနဲ့ပဲဒီမသုံးတာဟုတ်ကလေးတွေလည်းမဟုတ်ဖို့ပါဘို့ဒီမအဲ့လိုမပေးဘူးဒီမအဲ့လိုမပေးတဲ့ချိန်မှာသူတို့ကသူတို့ကြည့်လိုက်လို့ရှိရင်ဆက်ဆံအကြောင်းသိအောင်ဒီမသူတို့သုံးမာတာလေအဲ့ဒါကြောင့်သူတို့ပတ်စံသူများတွေကမဟုတ်ဘူးဒီငါချက်သူတို့ပေးလို့ရှိရင်သူတို့မသုံးဘူးအမြင့်ကိုပဲသူတို့ပေးတယ
်ချင်းတိုင်းရင်သူလင်းလင်းဟတ်တာဟာအမေရိကန်ပြည်ထောင်စုကိုကလေး၅ဦးနှင့်ရောက်လာခဲ့သူဖြစ်ပြီးဘဝအစမှာရုန်းကန်ခဲ့ရသူဖြစ်ပါလေလင်းလင်းက
ဒီမှာပြူလာကသူတို့ကကိုညီပေးရောက်လာဒီမှာကလေး၅ယောက်နဲ့လာပြီးမင်းနဲ့ဒီမှာလေဒီမှာပြူလာကဒီမှာအဆန်းဆန်းနဲ့လာတော့မဟုတ်ဘူးဒီမှာဖျောက်အားကိုချင်းလာစလာဖြစ်တယ်အဲ့လိုပဲပြူရောက်တဲ့နဲ့ဒီမှာသူတို့ကကိုညီပေးတယ်ဒီဟာလူရကိုညီပေးတာတော့ခဏပဲလေဇလအတွန်းတော့ပဲသူကလုံးဝနဲ့ဘာစားလဲ20လောက်ရှိရတယ်ဒါပေမဲ့တို့ကတစ်ခါပဲပြပေးတယ်ဒီမှာဟုတ်ဒီမှာသား3ယောက်ကြတော့တယောက်6အဲ့ချိန်မှာသူရေလျှောက်တဲ့6ဆောင်နဲ့တယောက်ကြတော့14နဲ့တယောက်က12နဲ့ပဲရှိသေးရဲ့အခုအမေ2ယောက်ကြတော့တယောက်ကြတော့အဲ့ဒီမှာရေရောက်တဲ့ချိန်5နှစ်မပြည့်သေးဘူး5နှစ်လို့ပဲပြောမှာပါအဲ့တော့ဒီခါမှာဒီအမေမလေးတယောက်ကြတော့ဒီမှာရေရောက်တဲ့ချိန်3နှစ်ကျော်ပဲရှိသေးရဲ့3နှစ်ကျော်ပဲရှိသေးတယ်ဆိုတော့မအရောဇော်ယုံကန်ရတာပေါ့ဆရာမကြီ
းဘလို့ယုံကန်လည်းနည်းနည်းပြောပြပေးပါလားသူများတွေနမူနာယူလို့ရအောင်ပေါ့နော
်ဒီမှာရောက်စမှာတို့ကဖူစန်းနဲ့ပြီးတယ်ဖူစန်းနဲ့ဒီမှာတို့ဇလလောက်မိမှာပဲဖူစန်းကဒီမှာတို့ရလာဟုတ်ဖူစန်းရတော့ယုံကလူတွေကဒီမှာဟုတ်ဘာတော်လဲဆိုတော့ဒီမှာခဏခဏသွားရတယ်လေးကလေးနှင်းရမယ်ဆိုပို့ဆိုတာပေါ့ကလေးကိုတယောက်ပို့တယောက်ကိုဆဲဘတ်ပေါ်မှာတယောက်ကငုံအလိုရစီတဲ့ချင်းတကယ်ဒုက္ခတော့ရောက်တာပဲဒါပေမဲ့တော့အကူရချင်းမှာဒီမှာလေဝနေတယ်ဆိုတော့မရှိဘူးဒီမှာဘလုံးဝမညီသွားဘူးလေဒီမှာဟိုဘူညီမဲ့သူကဒီမှာတို့နေတဲ့နေရာမှာလေချင်းကတရားမှမရှိဘူးဒီမှာတို့လူမျိုးကရှိတဲ့ချိန်မှာတော့ဘုဖေမှာဒုက္ခရောက်တာပေါ့ဒီမှာဒီမှာရုံးကိုသွားတယ်ဘာစင်20ဒီမှာရှိတယ်ဒီမှာတို့အပြန်မှာတစ်ခါတည်းမိုးရွာတဲ့ချင်းဆိုရင်အော်ခလေးကိုဒီမှာပို့တယ်တရားကိုဆဲဒီမှာပြီးတယ်ဘလို့ပဲလေဒုက္ခရောက်တာဗောဒုက္ခတော့အများကြီးပါပဲအဲ့လိုပဲတောင်းရင်းတိုင်းနဲ့ကိုကသားလည်းမောင်းနိုင်တယ်ဖျက်ရှိသေးဆိုတော့အားလုံးအဆင်ပြေသွားတာဗော
မလေးရှားရှိခုရတမကဒုက္ခတွေများစခန်းမှာနေထိုင်စဉ်လင်းလင်းရဲ့ဘဝကရောဘယ်လိုရှိပါသလဲ
နားနားလဲဒီမှာခလေးတွေလင်းလာတယ်ဘလောက်ထိလင်းမှာလဲဆိုရင်ဒီမှာအဝတ်တွေပဲရှော်ပြီးဒီမှာလေးမနေ့9နာရီဆိုရင်ဒီမှာထားတယ်ရေမိုးချိုးတယ်9နာရီခေါ်ဆိုတော့အလုပ်ထဲရောက်အောင်ဒီမှာသွားတယ်မနေ့9နာရီရန်နေညနေ2နာရီအထိဒီမှာအလုပ်လုပ်တယ်ညနေ9နာရီသွားတယ်တခါတလေလူစားတဲ့အချိန်ကျွန်မစားတော့ဆိုင်မှာလုပ်တယ်ဆိုတော့သူညတဲ့အချိန်ဆိုရင်တနားရီလောက်မှကျွန်မအဲ့လိုကျွန်မလုပ်တယ်မနေ့ကောညရောကျွန်မလုပ်တယ်လုပ်ပြီးခါမှသူတို့ကျွန်မပြေးမိတာလေးရှာမှလဲအဲ့လိုကျွန်မလုပ်တဲ့အချိန်မှာကလေးတွေက300သူကျောင်းတက်တယ်ကျောင်းတက်တဲ့အချိန်မှာစားတော့တယ်ကျွန်မသားအကြီးလဲကျောင်းမှလဲပထမရတယ်ပြီးခါမှကျွန်မသားအလတ် online အခုရှိရယ်ကျွန်မသားအလတ်ကကြတော့ဒီဘွားကြတော့အစာအလုံးထဲမှာလည်းဆိုတာအစာတော်ဆုံးဆိုမှတို့စပိန်ကိုစီစားကြတယ်လေရှားမှလည်းတို့ကတကယ်လိမ့်ပါတယ
်လ
ေရှားဒီမှာအလိုမနေ့ကညရောဒီမှာအလိုတော့ရှင်ညရောထမင်းရောမချက်နိုင်ဘူ
းဟုတ်ကဲ့
တို့ကတခါတလေအဲ့ချက်ဦးကျော်လေးတခါတလေအဲ့တဲ့လေးအော်မလေးရှားမှဆိုတော့အဲ့တဲ့လည်းညားတယ
်ဟုတ်ကဲ့
တခါတလေအဲ့တဲ့ဒီမှာအမျိုးသားရဲ့အဲ့တဲ့လေးလာပြီဆိုရင်တို့ရတညားတို့တောက်တယ
်ဟုတ်ကဲ့
ဒီမှာတညားကိုတို့စားတယ်အလိုကြီးဖြစ်တဲ့ချိန်မှလေးမလေးရှားမှာလည်းအော်ဒုက္ခတွေတော့အများကြီးပါပဲဆရာမကြီးအဲ့လိုနဲ့ပဲဒီမှာရုန်းကန်ခဲ့တာပေါ့ဆရာမကြီးဒီမှာသမီးလေးကိုမတိရှားမှာတနည်းတော့ဒီမှာမွေးတဲ့သမီးလေးဆိုဒီမှာကိုဝင်6လအထိဒီမှာအလုပ်လုပ်ခဲ့တယ်လေ
ဟိုအမျိုးသားကြတော့အမျိုးသားကဟိုတင်းနေမှာဖတ်လိုက်ရတာအခုမပါလာဘူးတဲ့ဟုတ်လား
ဒီမှာအမျိုးသားကမလေးရှားမှာဒီမှာလေးသူအကြောင်းကိုပြောလို့ရှင်လည်းမကောင်းရလဲဖြစ်တယ်လေဒီမှာသူအကြောင်းတော့ဒါအချင်းပြောရှင်လည်းဘာဖြစ်လို့လဲဆိုတော့ဒီမှာအပေါ်မကောင်းဖြစ်ပြီမဲ့လေခလေးတွေရဲ့အဖြစ်ဖြစ်တဲ့ချိန်မှာဒီမှာဘာဖြစ်ဖြစ်သူ့ကိုလည်းအလုံးခွန်းလို့တယ်လေ
ဒါပေါ်ဒါ
ဒီမှာအလုံးသွားတဲ့ချိန်မှာလည်းတခါတလေအလုံးသွားတာနဲ့ပြီးတာနဲ့ဒီမှာသူ့ကိုမတော့ပါနဲ့ဘာလို့ဒီမှာပြောလို့ရှင်လည်းဒီမှာကိုထိုးတယ်အဲ့လိုဖြစ်တဲ့ချိန
်မှာ
ရွယ်ငါနေသူ့ကိုဒီမှာထောက်ဒီလာလို့မရဘူးလို့ပြောတယ်ဒါပေမဲ့ဒီမှာတို့ comment ဆိုတော့သူတို့ခေါ်လို့တော့ရမယ်လို့သူတို့ပြောတာပဲ
ဒါပေ
မဲ့ဒီမှာလေးလောလောဆယ်မခေါ်ချင်ဘူးဘာဖြစ်လို့လဲဆိုတော့
ဒီမှာလာပြီးမှလည်းကျမတို့အတော်ပြောဆိုမှုမပြီးတဲ့အဖြစ်ဖြစ်မှလည်းကျမစိုးရိမ်
ဟုတ်ကဲ့ဟုတ်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအစဉ်ပြေစပြုလာချိန်မှာခုလိုအားကိုးရတဲ့တာကြီးအုန်ကီဟတ်တာရေးနှစ်တည်ဆုံခဲ့စဉ်ကလိန်လင်းဟာသူ့ဘဏ်ထဲမှာဒေါ်လာ20ပဲရှိတာဖြစ်ပါတယ်ဒါပေမဲ့သူဟာ evangelical လို့ခေါ်တဲ့ခရိယန်အသင်းတော်မှာယုံကြည်မှုကြီးမားပြီးဘဝကိုအရှုံးမပေးပဲကြိုးစားမဲ့သူတူဖြစ်ပါတယ်သူ့ရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်အခုဆိုလေဒီမှာဘဏ်ထဲမှာပတ်စံထည့်ရရှိတယ်ဒါနဲ့ဒီမှာဆူတောင်းတယ်ဒီမှာသားရဲ့ပုံချနဲ့ခရေးပြအားလုံးကိုသူ့ဘောလုံးအသင်းကနေသူကောင်းဝင်ပြီးပေးလိုက်တာဖြစ်တယ်ဒီမှာအလုပ်ရုံကစူပါဝါဆာလဲဒီမှာရှင်မာနာပြီးခမဆမနာထိတ်သွားတာဒီမှာမသိခုမမြင်ဘူးတဲ့လူတွေကလဲဒီမှာဖုန်းဆက်လာကြတယ်ဖုန်းအားပေးကြတယ
်
ဒါမှဒီမှာမမြင်ဘူးမသိဘူးတဲ့လူတွေကလဲအချိန်ခဲကြတယ်ဒီမှာဘယ်လိုပြောမလဲဆိုတော့ဘာဖြစ်စီနံပါတ်1တော့ဖျားဟောပဲအားကိုးပါလို့ပဲဒီမှာတော့ပြောချင်တယ်ကိုယ့်ကိုယ်လဲစူးစားဖို့မဟုတ်လားဒီလောကကြီးကိုဒီမှာဘယ်တော့မှအရှုံးမပေးဘူးလို့ဘယ်တော့မှဘဝကိုလေလွယ်လွယ်နဲ့လဲအရှုံးမပေးချင်ဘူး
ဒီလိုမြန်မာပိုင်းရဲ့အပတ်စဉ်ကဏ္ဍဖြစ်တစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြတာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာပါရှင
်တက်စစ်အားလုံလုံလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်တက်စစ်ဓာတ်အားဖူလုံဖို့အတွက်ကြိုးစားရမှာအမာခံဖြစ်နေထားနိုင်တယ်ရေအားသုံးတက်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့engineer ဥမော်တာထွေကပြောပြပေးမှာပ
ါဒီအမေရိကန်နိုင်ငံမှာလောက်ရမှာကဒေနုံသက်တာတဲ့ဓာအရဖို့ဆိုလို့ရှိရင်ဂျီယလီယက်စ်တွေပေါ်ကျော်ွားတဲ့နိုင်ငံမှာဂျီယလီယက်စ်ကိုဥတည်ပြီးတော့ဖိလို့ရမှာဗ
ျမြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်မြောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြည့်မြဲစွန့်ရင်တဲကရည်အားနဲ့စွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်။ဒီအထက်မှာရည်အားစွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထည့်ပြီးတွက်စရာတော့မလိုဘူးလို့ဥမော်တာထွေကပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ဆိုရရှိတယ်ဗျ။အဲမှာကျွန်တော်အေယာဝတီချင်းတွင်းစစ်တောင်းစံလင်ပေါ့ဗျာ။အဲ့ဒီမှာကျွန်တော်ကချင်းမြစ်ကိုလုံးဝမထီဘူးဗျ။ချင်းလေးလေးကိုလုံးဝမထိပဲလုပ်လို့ရတယ်ကြ။ဘာလို့လဲဆိုတော့ချင်းလေးလေးမှာပူတန်းသွားလာရေးတရားပြီးသင်္ဘောလမ်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ကြ။အဲ့တော့ဒါကိုကျွန်တော်တို့ကထိပြတာမလို့ပါဘူး။အေယာဝတီဆိုလည်းပဲကျွန်တော်တို့ကဒီမြကြီးလားအောက်ဘက်ကိုဘာမှထိပြကိုမလို့ဘူးကြ။ဘာလို့လဲဆိုတော့သူကသွားလာရေးကဒီအေယာဝတီမြကြီးကကျွန်တော်အသက်ပြေးကြောဗျ။အဲ့ဒါကြောင့်မလို့ဒီဟာတွေကတော့ကျွန်တော်ထိပြလည်းမလို့ဘူးကြ။ဟုတ်ကဲ့စစ်တောင်းမြကြီးကိုလည်းစစ်တောင်းမြကိုလည်းကျွန်တော်ကမြစ်လက်တက်ကလွဲလို့မြစ်မှာကိုသွားထိပြကိုမလို့ဘူးကြ။
မြစ်ကြီးလေးတွေထဲမှာအေယာဝတီဟာမိုင်ပေါင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်။ဘာကြောင့်ပါလဲ
။တန်လင်းမြစ်ကိုပြန်ကြည့်တဲ့အခါကျတော့တန်လင်းမြစ်ကတော့ဘလို့ဆိုတော့ဦးတန်းသွားလာရေးဘာညာသွားလေကျင်းမောကလုံးလို့မရဘူးကြ။သူကကြောက်တယ်နဲ့ဇပယံနေနဲ့နောက်တော့ချင်းမြောင်းနဲ့မိုးရင်းကြတော့ပြင်းထန်တယ်တကယ်တမ်းကြတော့မြို့တော်မှာအဲ့ဒီတန်လင်းမြစ်ရဲ့ဘေးမှာရှိတဲ့မြို့ဟာကိုချိန်ဆုံးမှာတစ်မြို့လောက်ပဲအောင်နာလေးမှာတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကျန်းမှာကျွန်တော်တွေ့ရကြဒါပေမဲ့ရွာလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်တို့ကတန်လင်းမြစ်တွေကိုကြတော့ကျွန်တော်ကန့်ကျွယ်မယ်ဆိုရင်လည်းကန့်ကျွယ်နိုင်ပါတယ်ဒါပေမဲ့တန်လင်းမြစ်ကိုကန့်ကျွယ်တယ်ဆိုတဲ့နေရာမှာလည်းကြီးကြီးမားမားကျွန်တော်ကဒီလောက်ကန်ကြီးအကြီးလုပ်ပြီးတော့ကန့်ကျွယ်တဲ့မြို့ဘုပဲနဲ့ကျွန်တော်အသိအပြင်နိုင်ငံနဲ့ဓာတ်အလွယ်ချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်တို့ဟိုကြီးကြီးကျယ်ကျယ်မဟုတ်တဲ့စမန်အမြင့်မဟုတ်တဲ့ဟာမျိုးနဲ့ကန့်ကျွယ်မယ်ဆိုရင်ကျွန်တော်ကန့်ကျွယ်လို့ရပါလေကြာ
ရည်အားလျှက်စစ်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါတကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာတ်ထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံလက်ဆာစီမံကိန်းတွေရှိနေပါတယ
်မြစ်ကြီးလေးတွေကြီးတယ်လောရမယ်လို့မဟုတ်ပါဘူးကြာအဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တက်တွေအများကြီးရှိပါတယ်ကြာအဲ့ဒီမြစ်လက်တက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့ဥပမာအေယာဝတီမြစ်ထဲကိုဝင်ရဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့ကလက်ကောက်က1500လောက်လုံးစရာစီမံကိန်းနှစ်ခုရှိနေကြလက်ခုပေါင်းရင်1500ပေါ့နော်အဲ့ဒါလုံးစရာနှစ်ခုရှိတယ်အခုထိကျွန်တော်တို့အဲ့ဒါအားလုံးဒီဇိုင်းတွေပါတယ်အစီအစဉ်ဖြစ်နေတာဆိုပဲကျွန်တော်တို့ကရက်နေတာဆိုပဲ၄လောက်ရှိကြဒါမျိုးပေါ့နောက်တစ်ခါကျွန်တော်တို့
မေခမေဒီကမြစ်ထဲကိုကျွန်တော်ကစီဝင်နေပြီရှိတယ်ချောင်းလေးရင်းသက်ချက်လေးရှိတယ်ကြအဲတချင်ပြည်နယ်ကမှာအဲ့ဒါမေခဟောမှာလည်းမဟုတ်ဘူးကြအဲမေခရဲ့ထဲထဲကိုစီဝင်နေလက်သက်ကလေးဥမာငေါ်ချမ်းခလို့ခေါ်ပါတယ်ကြအဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်၄၀လောက်လုံးလို့ရှိရင်600မီတာဝက်လောက်ရတယ်ကြအဲ့ဒီအားလည်းပဲနှစ်ခုလောက်ကပြီးနေပြီကြအရှင်းနဲ့ဖြစ်နေပြီလုံးမယ်ဆိုရင်စလုံးလို့ရပြီကြနောက်တစ်ခါကျတော့ကျွန်တော်တို့ AOD မြေထဲကိုဝင်တဲ့ထဲမှာနောက်တစ်လက်တူရှိတယ်ကြတာပိန်လို့ခေါ်ရကြအဲ့ဒီကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာတာပိန်နံပါတ်2ကလည်းလုံးမယ်ဆိုရင်အရှင်းလင်းဖြစ်နေပြီကြဟုတ်လားအဲ့တော့ဓာမျိုးတွေပေါ့ဗျာ
AOD မြေကြီးတဲ့ကိုမြန်မာနိုင်ငံအလဲပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါမြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်ဒဏ်အားထုတ်တဲ့ရဲရွာစက်ရုံတည်ထားတာပါ
ကျွန်တော်တို့ရဲဝါစီမံကြီးရှိရကြရဲဝါစေုံကြီးရှိရကြရဲဝါစေုံကြီးအောက်ဘက်မှာ10မိုင်လောက်မှာကျွန်တော်ကရဲဝါဆက်ပြီးတော့ဆင်းလာတဲ့ဂျီယိုပဲကျွန်တော်ကရေစီးအားလေးကိုပဲတုံးပြီးတော့တင်နဲ့မဂါဝတ်6ကျော်လောက်ရှိတဲ့ဒီလုံဆိုတဲ့စီမံကြီးရဲ့ရှိရကြအဲ့ဒါလည်းပဲအစင်းနဲ့ဖြစ်နေကြီးကလုံမယ်ဆိုရင်ကျွန်တော်ကစလုံမယ်ဆိုရင်6လောက်ဆိုရင်ပြီးမယ်ဟာလေပေါ့နောက်တစ်ခုကျတော့ကျွန်တော်ညမနာဒီအရှိတ်ဘက်မှာ15မိုင်မိုင်20လောက်မှာကျွန်တော်တို့ပေါင်းလောင်းမြစ်ဆိုတာရှိတယ်ဗျပေါင်းလောင်းမြစ်ဆိုတာဟိုဘက်အပေါ်တက်သွားရင်ချောင်းဖြစ်သွားတာပါပဲအဲ့ဒီချောင်းပေါ်မှာလည်းပဲဘာမှအထိကိမရှိဘဲနဲ့မဂါဝတ်100ကျော်လောက်ရမယ်အလဲပေါင်းလောင်းဆိုတာလည်းရှိတယ်ဗျအဲ့ဒါဆိုတာကတော့ကျွန်တော်တို့ကဘာကြီးကိုကင်မှညာကြီးကိုကင်မှဘလို့တမန်ကြီးကြီးမှရေလို့မဟုတ်ဘူးဗျမြန်မာနိုင်ငံကပြောရတော့အရှိတောင်မှာရှာမှာမြန်မာနိုင်ငံတက်ပို့ပြီးတော့ဒီဟာအရင်မြစ်ကျော်ဝနိုင်ငံမရှိဘူးဗျအဲ့တော့ဒီအခွင့်အရေးကိုကျွန်တော်ဆုံးရှုံးနေတာကျွန်တော်ရဲ့အားနည်းချက်ပဲ။အ
ဲ့ဒီလိုမျိုးဖြစ်ရတာဘာကြောင့်ပါလဲဆရာ
။အဲ့ဒါကခိုးတော့ကဒီကွယ်စီဝါရေးကိုသွားမယ်လို့ကျွန်တော်ကပြီးခဲ့တဲ့2-3တက်လောက်ကစခဲ့ပေမဲ့ကိုကကိုကကိုလည်းမလုပ်ချက်ဘူး။နောက်တစ်ခါနိုင်ငံသားလည်းပဲပြစ်ပုတ်မှုရှိတယ်။လာရောက်ရင်းနှီးမြှုပ်နှံတဲ့လူတွေကလည်းပဲကြောက်တယ်။နိုင်ငံရေးမတည်ငြိမ်ပါတို့သူတို့အတွက်ဥပဒေမျိုးတွေကမပြည့်စုံတာတို့ပေါ့ဗျာမျိုးစုံပေါ့အဲ့ဒါကြောင့်မလို့ဒါတွေကမလာကြဘူးဗျ။ဒါပေမဲ့အဲ့လိုအချိန်ကနေပြီးတော့ခုနောက်ပိုင်းကိုပြောင်းသွားတဲ့ခါမှာပြီးခဲ့တဲ့ရေကောက်ခံအထုကတစ်ဆက်ပေါ့ဗျာအခုတစ်ဆက်တော့မဟုတ်ဘူးပေါ့အဲ့ဒီမှာစူးစမ်းကြည့်ကြတယ်စူးစမ်းကြည့်တော့ဘာဖြစ်လဲဆိုတော့ကျွန်တော်ကလွတ်လပ်ခွင့်ကြီးအများကြီးပေးတာဘာတွေစိတ်ဝင်လာလဲဆိုတော့တချို့ဖြတ်လို့ဖြတ်စည်းသမားတွေအများကြီးစိတ်ဝင်လာတယ်ဘလို့ရှင်းပြလို့မှလည်းမရဘူးဗျာရေအလင်းစိတ်ကိုဒီသဘောပေါင်းညင်ဒိန်းလေးသမားတွေကတော်တော်ကြံ့ခွက်တယ်ဗျာတချို့လည်းပဲသူတို့ရန်ကုန်ကနေပြီးတော့ကိုနေလေးကိုရှင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ရောက်ကမ္ဘာကိုတွေပါလေကြွကြည့်ကြနေဆိုတော့နိုင်ငံတော်ကလည်းကျော်လည်းပြည်သူချင်းချင်းချင်းချင်းချင်းနဲ့စီယုံနေရလို့ဖြစ်တာဗျာနောက်တစ်ခါကျွန်တော်ကအဲ့ဒီသက်ဆိုင်ရာအကြီးကြီးသွားမယ့်ဟာတွေအကုန်လုံးကိုအကြီးကြီးမျိုးအ ਨੇ ဆုံးဖြစ်အောင်လုပ်မယ်ပြီးတော့ရှင်ပြန်လဲထူထောင်ရေးအကောင်းဆုံးဖြစ်အောင်လုပ်မယ်လို့ဘလို့ပြောပြောလဲအဲမရဘူးဗျာသူတို့ပြောတာကတော့မယုံဘူးမယုံဘူးပြောတာဗျာအဲ့တော့ကျွန်တော်ကဘာပြောရင်တော့ဆိုတော့မယုံစရာတော့အကြောင်းမရှိဘူးဗျာပြည်သူရုပ်ောက်ခံလို့ရတာပြည်သူကိုယုံအောင်လုပ်ရမှာပဲဗျာအရင်တော့ထားလိုက်ပါတော့ဗျာအခုအချိန်မှာတော့ဒီလိုအချိန်မျိုးဖြစ်သွားပြီဆိုတော့ကျွန်တော်လုပ်ကိုလုပ်ရမယ်ဒါပေမဲ့အဲ့လိုပုံစံတွေကိုလည်းကျွန်တော်ရှင်းပြမှာမယ်ဒီသားကံတွေထိခိုက်မှုသက်သာအောင်လည်းကျွန်တော်ကစူးစမ်းရမယ်ထိခိုက်သွားရင်လည်းကျွန်တော်အကောင်းဆုံးဖြစ်အောင်ဘယ်လိုပြန်လုပ်ပေးမလဲဆိုတာဟာကိုကျွန်တော်သူ့ကိုပြန်ပြီးတော့ပြန်ဝလုပ်ပေးရမယ်ကိစ္စပေါ့ဗျာ resettlement ကိစ္စသွားမမုံနဲ့ rehabilitation လုပ်ပေးရမယ်ကိစ္စတွေဒီဥစားလုပ်ပေးအောင်ကိုအောင်မြင်တယ်ဗျာ
ဦးမော်တာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော
်။စနေနေ့နဲ့ King VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဒီကနေ့နောက်နိုင်ငံတွေမှာချင်းချောက်မှုတွေနဲ့ကြုံနေကြပြီးဥရောပအလဲပိုင်းကတော့တိတာထင်ရှားဆုံးဖြစ်ပါတယ်။အမှန်ပါပဲကိုယ့်ရဲ့ဩဇာအရှိန်အဟွာကိုတိုးချက်ဖို့ကြိုးပမ်းနေကြတဲ့နိုင်ငံတွေအများပြားတရှိရာဥရောပအလဲပိုင်းဒေသဟာစစ်တလင်းမြင်တစ်ခုလိုဖြစ်နေပါတယ်။ဒီရက်မှာစွန့်ရင်ကိုလုံကြီးအုပ်ထားတဲ့ရုရှားရှိပါတယ်။ရုရှားဟာမတမာတဲ့ငွေကြေးတွေနဲ့စစ်အင်အားဒီနှစ်မျိုးစလုံးကိုအသုံးချပြီးတော့အင်းကြီးချင်းနိုင်ငံတွေအပေါ်သူ့ရဲ့လက်အောက်ခံတွေဖြစ်လာအောင်ချင်းချောက်သိမ်းသွင်းနေတာပါ။ရုရှားဟာသူ့ရဲ့အင်းကြီးချင်းနိုင်ငံနှစ်နိုင်ငံကိုကျူးကျော်ပြီးတော့နင်းမြေပိုင်နက်ကိုသိမ်းပိုက်ထားတယ်လို့အမေရိကန်ပြည်ထောင်စုဥရောပနဲ့ဥရောပအာရှထိစပ်နေတဲ့ဒေသရင်းရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဝက်စ်မစ်ရှာကပြောဆိုပါတယ်။တရုတ်နိုင်ငံကလည်းဒေသရင်းမှာဩဇာလွှမ်းမိုးနိုင်ရေးစီးပွားရေးရထိတွေ့ဆက်ဆံမှုတွေပြုလုပ်နေပြီးပြီးခဲ့တဲ့နှစ်နှင်းငယ်အတွင်းအရှေ့ဥရောပတခွင်မှာစီးပွားရေးပိုင်းဆိုင်ရာပတ်သက်မှုတွေတိတိသားသားတိုးမြင့်လှုပ်ဆောင်လာနေပါတယ်။ဥရောပအလဲပိုင်းနဲ့ဝေးကွာတဲ့ဆိုတော့ညာလဲအီရန်နဲ့အစွန်းရောက်သမားတွေဟာလဲ ဥရောပနဲ့အနောက်ကမ္ဘာကျန်းကိုအမှန်တကယ်ချင်းချောက်နေကြပါတယ်။သူတို့ဟာအရှေ့အလယ်ပိုင်းဒေသကလူတွေကိုတတ်ဖြတ်နေတာတွေဒုက္ခပေးမှုတွေဖန်တီးပြီးတော့တမိုင်းမှာမကြုံဘူးလို့ပမာဏကြီးမားတဲ့လူတွေချွေးပြောင်းအခြေချနေထိုင်မှုတွေဖြစ်ပေါ်အောင်ပြုလုပ်ခါအနောက်ကမ္ဘာကနိုင်ငံရေးနဲ့လူမှုအဖွဲ့အစည်းအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်အောင်ဥရောပရဲ့စီးလုံးညီညွတ်မှုငွေကြေးနဲ့လူမှုရေးစနစ်တွေပြတ်ပြောက်အောင်ပြုလုပ်နေကြပါတယ်။လွတ်လပ်မှုကိုတအူးဆမိုင်အာနာရှင်တွေကအနိုင်ယူသွားတဲ့အကြောင်းဥရောပလယ်ပိုင်းကလူတွေလောက်ဘယ်သူမှနားမလည်ကြပါဘူး။ဒါကြောင့်အခုလိုချင်းချောက်မှုတွေပေါ်ကျွန်ုပ်တို့အနေနဲ့ပေါ်ပေါ်တန်တန်သဘောထားလို့မရပါဘူး။ဒါကကျွန်ုပ်တို့ရဲ့ခုခံကာကွယ်ရေးကိုစပြီးတော့တွန်းအားပေးစီပါတယ်။အတိအပယ်ကတော့အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်တွေနဲ့အတူလက်တွဲပြီးရုရှားနဲ့တရုတ်တို့ရဲ့စွန့်ရင်ပိုင်ဆိုင်မှုတွေပေါ်တုံ့ပြန်နိုင်ဖို့နီးလန်းနေရှာဖွေရပါလိမ့်မယ်။ကျွန်ုပ်တို့အနေနဲ့ဒီစစ်ပွဲကိုအနိုင်ရကိုရရပါလိမ့်မယ်။အနောက်ကမ္ဘာဟာတူညီတဲ့သမိုင်းနောက်ခံအမွေအနှစ်တွေနဲ့ယဉ်ကျေးမှုတွေတူညီတဲ့လူမှုအဖွဲ့အစည်းတွေရှိတဲ့နိုင်ငံတွေပေါင်းစည်းထားတာဖြစ်ပြီးလွတ်မြောက်မှုအတွက်တူညီတဲ့ခံယူချက်တွေနဲ့အနစ်နာခံမှုတွေရှိကြပါတယ်လို့လက်ထောက်နိုင်ငံသားဝန်ကြီးမစ်ချဲကပြောပါတယ်။အနောက်ကမ္ဘာဟာအင်အားတောင့်နေသလိုသမိုင်းမှာအကြမ်းတမ်းဆုံးအခက်အခဲဆုံးကာလတွေလွတ်မြောက်အောင်တွန်းလှန်ခဲ့တဲ့ဖန်တီးနိုင်စွမ်းလည်းရှိတဲ့စွမ်းအားရှိပါတယ်။ဒီကနေ့ကျွန်တို့လှုပ်ဆောင်ရမှာကဆက်လက်အားပြည့်နေဖို့ပဲဖြစ်ပါတယ်။ကျွန်တို့နိုင်ငံတွေဥရောပတိုက်သားတွေအမေရိကန်တွေအနောက်ကမ္ဘာကမဟာမိတ်တွေအင်အားတောင့်တင်းခိုင်မာနေစေဖို့ဖြစ်ပါတယ်။ကျွန်တို့ရဲ့ကလေးတွေဟာသူတို့ရဲ့ဘဝတစ်လျှောက်မှာကျွန်တို့သိရှိထားတဲ့ဉာဏ်ဉာဏ်ရည်နဲ့တာယာဝါပြောမှုဆိုတာကိုသိကြမှာဖြစ်တယ်လို့မစ်ချဲကပြောပါတယ်။ညီညွတ်ရေးအတွက်ကျွန်တို့ရှေ့ဆက်ပြီးတော့အတူတကွလှုပ်ဆောင်တော့ကြပါစို့လို့လည်းပြောကြတော့ပါလေခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ချောင်းထပ်မံအသည့်ပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်နဲ့ဒီဒေတာဆက်ဆံရေးဟာအမြင့်ဆုံးအဆင့်အထူးဆက်ဆံရေးအခြေအနေမှာရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။ဒီဒေမှာဆောင်ရွက်အများဆုံးဖြစ်တဲ့ The Sun သတင်းစာနဲ့တွေ့ဆုံမှုမြန်ကန်မှာသူပြောထားတာတွေကြောင့်နှစ်နိုင်ငံများဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်ပြန်ပြီဆိုတဲ့သတင်းတွေကိုပယ်ချလိုက်တာလည်းဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင် Democratic Party ရဲ့ Computer စနစ်ထဲကိုခိုးဝင်မှုလျှို့ဝှက်ကြံစီမှုနဲ့ Russia စစ်ထောက်လိုင်းရဲ့အရာရှိ12ယောက်ကိုတရားစွဲဆိုဖို့ American Federal Grand Jury အဖွဲ့အစည်းကဆုံးဖြတ်လိုက်ပါတယ်။ဒါအပြင်ယူကော့ပွဲမှာရုရှားဝန်ထောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရော့ဘတ်မူလာကရုရှားနိုင်ငံသားတွေပေါ်တရားစွဲဆိုထားတာတွေနောက်ဆုံးပေါ်လာတဲ့ဖြစ်ရပါ။လာမယ့်တနင်္လာနေ့ဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့တဲ့အခါ2016အမေရိကန်ယူကော့ပွဲကိုရုရှားတို့ဂျားဝင်နှောက်ယှက်သလားဆိုတာနဲ့ပတ်သက်လို့သမ္မတပူတင်ကိုသူပြက်ပြက်သားသားမေးသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။အမေရိကန်ယူကော့ပွဲကိုရုရှားကဝန်ရောက်ဆက်ဖက်တဲဆိုပြီးစုံစမ်းစစ်ဆေးနေတာဟာတသက်မဲ့ပြဲခန့်ရှာတဲ့ပွဲတစ်ခုပဲဖြစ်တယ်လို့သမ္မတထရမ့်ကပြောဆိုထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝါ့စ်ရှရစ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံသမီးဖြစ်သူမာရီယမ်တို့ပြည်တည်နိုင်ငံကနေပါကစ္စတန်ရှေ့ပိုင်းလာဟိုးမြို့ကိုပြန်လာတဲ့လေရင်တောက်ကြနေမှာဆက်ဆက်ချင်းပါပဲ။အာဏာပိုင်တွေကသူတို့ကိုဖမ်းလိုက်ပါတယ်။သူတို့နှစ်ဦးကိုအထူးလေရင်နဲ့ရော်ဝေါ်ပင်တီမျိုးကအဓိကအကျဉ်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြံပေးချက်စားမှုတက်ဖြစ်ရေးတရားရုံးကနေမကြသေးခင်ကထပ်မံထားတဲ့စုံမဲ့ချက်အရမစ္စတာရှရစ်တို့တာဖာကိုဖန်တာပါ။ကမ္ဘာဖလားဘောလုံးပြိုင်ပွဲတတိယနေရာအတွက်ဘယ်လ်ဂျမ်နဲ့အင်္ဂလန်တို့ဒီကနေ့ည8:00နာရီခွဲမှာရှင်ပိုင်ကစားကြပါမယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လေးဖြစ်ပါတယ်။အင်ဂျင်နီယာကတော့ Keep Home ပါရှင်။စနေနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.